Welcome to the Voice of America in Burmese.
တတရှင်များဘေကင်းလုံခြုံစွာနဲ့နိုးထနိုင်တယ်မနဲ့ခင်ဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ19ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတိုင်နဲ့ထုတ်လွှင့်နေတာပါမနက်6:00နာရီနဲ့9:00နာရီတက်စမဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညဉ့်ညရေးကတာဝန်ယူသွားမှာပါခင်ဗျာ
လေဗနမဘော်ဒူးနေကပောက်ကွဲမှုထပ်ဖြစ်တာကြောင့်14ဦးထက်မနည်းသေဆုံးပြီးလူ450ဒဏ်ရာရရှိခဲ့ပါတယ်။ The Stars American အလုံသမားတမကကြီးကလာမယ့် American ရွေးကောက်ပွဲသမရလောင်း2ဦးလုံးကိုထောက်ခံချက်ပေးဖို့ပယ်ချလိုက်ပါတယ်။တရုတ်ထိန်းချုပ်တဲ့ Internet Hacker တွေကိုဖော်ထုတ်နိုင်နေခဲ့တယ်လို့ FBI Federal စုံစမ်းရေးဘူရိုအကြီးအကဲကကြေညာခဲ့ပါတယ်။
အဲ့လိုနိုင်ငံတကာသတင်းတွေအပြင်စကိုင်းနဲ့မန်လေးတိုက်နေတဲ့စီးရဲသတင်းရေပေးသင့်ပြည်သူတွေကို drone အသုံးပြုပြီးအကူအညီပေးနေတဲ့အကြောင်းနဲ့ထိုင်းနိုင်ငံကမြန်မာရွှေပြောင်းကလေးငယ်စာသင်ကျောင်းအကြောင်းတွေအခြေအနေတွေကိုတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ American ရွေးကောက်ပွဲဆက်ဆက်သတင်းဆောင်းပါးတွေကိုလည်းတင်ဆက်ပါမယ်။ပတ်စဉ်ကဏ္ဍတွေထဲမှာတော့ editor နဲ့ဆွေးနွေးကမ်းမှာစစ်ကောင်စီကကျင်းပမယ်ပြောနေတဲ့ရွေးကောက်ပွဲအလားအလာကိုဆွေးနွေးထားတာကိုလည်းနားဆင်ရပါမယ်။နောက်လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အားစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။အရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်အောင်သတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးပါဦးခင်ဗျာ
။ဂါဇာအဖြစ်ရဲ့ရေသဘောတူညီချက်ဟာပြီးခဲ့တဲ့တလခွဲတန်ကာလအတွင်းတိုးတက်မှုတွေရှိခဲ့ပေမဲ့ Israel နဲ့ Hamas နှစ်ဖက်စလုံးကအပြစ်သက်သဘောတူညီချက်တစ်ခုရရှိလာရေးအတွက်နိုင်ငံရေးစိတ်ဆန္ဒကိုပြသရမယ်လို့ American နိုင်ငံခြားရေးဝန်ကြီး Antony Blinken ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။သဘောတူညီချက်ပါစာဖတ်18ခုမှာ15ခုကိုသူတို့သဘောတူထားပြီးဖြစ်ပေမဲ့ခြံနဲ့ကိစ္စတွေကိုဖြည့်ရှင်းဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။အီဂျစ်နိုင်ငံကိုင်ရိုမှာအီဂျစ်နိုင်ငံခြားရေးဝန်ကြီးဘာဒါအဗ်ဒူလာတီနဲ့လုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောတာဖြစ်ပါတယ်။မေလ28ရက်နေ့မှာရရှိခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်နဲ့ဇူလိုင်လ2ရက်နေ့ပြင်ဆင်ချက်တို့အပေါ်မှာဟာမတ်စ်ဘက်ကအခိုင်အမာပိုင်ဖြတ်ထားကြောင်းအတည်ပြုပြောဆိုတယ်လို့အီဂျစ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူလာတီကသတင်းထောက်တွေကိုစကားပြန်ကနေတဆင်ပြောပါတယ်။ဂါဇာနဲ့ဆူဒန်တို့မှာအပြစ်ခတ်ရစဲရေးရေးပေါ်လိုအပ်ချက်တွေကိုအမေရိကန်နဲ့အီဂျစ်နိုင်ငံခြားရေးဝန်ကြီးတွေဗုဒ္ဓဟူးနေ့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စစ်စီနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။လဗနန်နိုင်ငံမှာဗုဒ္ဓဟူးနေ့ကပောက်ကွဲမှုထပ်ဖြစ်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီးလူ450ဒဏ်ရာရပါတယ်။Hezbollah စစ်သွေးကြွတဲ့တုံးနဲ့လမ်းလျှောက်စကားပြောဆက် walkie talkie တွေကိုအဝေးကနေဖောက်ခွဲခံခဲ့ရတာပါ။အင်ကာနေကရေဒီယိုလှိုင်းသုံးဆက်သွယ်ရေးစနစ်ပေဂျာတွေပောက်ကွဲမှုမှာတည်ဆုံးခဲ့တဲ့ Hezbollah အဖွဲ့ဝင်3ဦးနဲ့ကလေးငယ်2ဦးအတွက်အီရန်ထောက်ပံ့တဲ့ Hezbollah ကလုပ်တဲ့ဇာပနအခမ်းအနားတွေထဲကတစ်ခုအနီးမှာလည်းအနည်းဆုံးပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပါတယ်။ထောင်နဲ့ချီတဲ့ပေချာတွေပောက်ခွဲခဲ့တဲ့အင်ကာနေပောက်ခွဲမှုအတွင်းမှာတော့12ဦးသေဆုံးလူပေါင်း 3,000 နီးပါးထိခိုက်ဒဏ်ရာရပါတယ်။ Hezbollah ကတော့ Israel လက်ချက်လို့အပြစ်တင်ပါတယ်။ Israel ဘက်ကတော့မှတ်ချက်မပေးပါဘူး။အရှိအလဲပိုင်းနဲ့ American ပြည်ထောင်စုတို့မှာရှိတဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကတော့အင်ကာနေပေချာတိုက်ခိုက်မှုဟာဆိုရင် Israel ထောက်လှမ်းရေး Mossad လက်ချက်လို့ American သတင်းမီဒီယာတွေမှာပြောဆိုထားကြပါတယ်။Hezbollah ကတော့ Israel ရဲ့လက်နက်ကြီးပစ်မှတ်တွေကိုဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်ခဲ့ကြောင်းဗုဒ္ဓဟူးနေ့မှာပြောပါတယ်။ Hezbollah တို့ကလမ်းလျှောက်စကားပြောဆက် walkie talkie တွေနဲ့ပေချာတွေကိုလွန်ခဲ့တဲ့9လလောက်ကဝယ်ယူခဲ့တာဖြစ်တယ်လို့လုံခြုံရေးဆိုင်ရာသတင်းရှင်းပြတစ်ခုကလည်းပြောပါတယ်ရှင်။American အလုံသမားတမကအဖွဲ့ကြီးတစ်ခုဖြစ်တဲ့ The International Brotherhood or Teamster ကတမရနေရာအတွက် Kamala Harris ဒါမှမဟုတ်လဲ Donald Trump တို့ကိုထောက်ခံပေးဖို့အရေးပယ်ချလိုက်ပါတယ်။ဘဲကိုစလေကမှတမကအဖွဲ့ဝင်တစ်တသမာ3တန်းရဲ့လုံလောက်တဲ့ထောက်ခံမှုမရဘူးလို့တမကကပြောပါတယ်။တမကတွေရဲ့ရေးပါတဲ့စီယုံလှုပ်ရှားမှုတွေမှာဝင်ရောက်မဆွတ်ဖက်ရေးတမကအဖွဲ့ဝင်တွေရဲ့တပိတ်မှောက်ခွင့်ကိုလေးစားပါမယ်ဆိုတဲ့ဂရိကဝတ်ရရှိဖို့ Trump ကိုရော Harris ကိုပါတောင်းဆိုခဲ့ပေမဲ့ခိုင်ခိုင်မာမာဂရိကဝတ်မရခဲ့ဘူးလို့လည်း Team Star ဥက္ကဋ္ဌ Sean M. O'Brien ကကြေညာချက်မှာပြောပါတယ်ဒုတိယသမ္မတ Kamala Harris နဲ့ Teamsters ဦးစီးအဖွဲ့တို့တနင်္လာနေ့ကပဲတွေ့ဆုံခဲ့ကြတာပါသမ္မတဟောင်း Trump ကလည်း Teamster ဦးစီးအဖွဲ့ကိုတွေ့ဆုံခဲ့သလို အဖွဲ့ရဲ့ဥက္ကဋ္ဌရှောင်း M O'Brien ကို Republican နိုင်ငံလုံးဆိုင်ရာညီလာခံမှာစကားပြောဖို့ပါဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။တမကအဖွဲ့တွင်ဆန္ဒမဲ့ကောက်ယူမှုမှာတော့အဖွဲ့ဝင်တွေက Harris နဲ့ Trump ကိုထောက်ခံသူကပိုပြီးများတယ်လို့လဲ Teamsters ကပြောပါတယ်။လာမယ့်နိုဝင်ဘာလ5ရက်နေ့သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနေငယ်လို့မှာပဲတမကကသမ္မတကိုစလဲလောင်းကိုရွေးချယ်ထောက်ခံတာမဟုတ်ဘူးဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။
UN မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UN မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီဝေးမြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နှင့်မနက်ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရုတ်ထိန်းချုပ်တဲ့အင်တာနက်ထိုးဖောက်ဝင်ရောက်သူဟက်ကာတွေကအမေရိကန်အခြေခံအဆောက်အုံတွေနောက်အင်တာနက်ချိတ်ဆက်ပစ္စည်းမျိုးစုံကိုထိုးဖောက်ထိန်းချုပ်ရေးဘော့နက်လှုပ်ရှားမှုကိုဖော်ဆောင်ခဲ့တာမှာအမေရိကန်ကဖော်ထုတ်နှိမ့်နှင်းလိုက်ပါတယ်။ဝါရှင်တန်မှာဗိုလ်ထုနယ်ကလုပ်တဲ့စိုက်ဘာညီလာခံမှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု Christopher Ray ကတော့ဒါဟာတရုတ်အစိုးရရဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့ Flex Typhoon ဖြစ်တယ်လို့ညင်ညာခဲ့တာပါ။အဖွဲ့အစည်းကြီးတွေမှာရောအဖွဲ့အစည်းငယ်တွေမှာပါရှိတတ်တဲ့ကင်မရာဗီဒီယိုကင်မရာနဲ့အချက်အလက်တွေသိသိတဲ့ကြိယာတွေကို Flex Typhoon ကအပိုင်စီထိန်းချုပ်ခဲ့ပြီးဒီလိုထိန်းချုပ်အပိုင်စီခံရတဲ့ကြိယာပစ္စည်းထက်ဝက်လောက်ကအမေရိကန်မှာဖြစ်တယ်လို့လည်းညွှန်ကြားရေးမှူးတွေကပြောပါတယ်Integrity Technology လို့ခေါ်တဲ့သတင်းအချက်အလက်လုံခြုံရေးကုမ္ပဏီလက်အောက်မှာ hacker တွေကအလုပ်လုပ်ကြပြီးလုပ်ငန်းကြီးတွေ media အဖွဲ့အစည်းတွေတက္ကသိုလ်တွေနဲ့အစိုးရဌာနတွေထံကသတင်းအချက်အလက်တွေကိုစုဆောင်းရယူခဲ့တာလို့လည်းသူကပြောပါတယ်။ American ရဲ့ဆွဆွဲချက်ကိုတော့ American ဆိုင်ရာတရုတ်တန်ရုံကဗုဒ္ဓဦးနဲ့မှညှင်းဆိုထားပါတယ်ရှင်။ကျင်းတဲ့နိုင်ငံမှာမူရည်ဆေးဝါးတိုက်ကျွေးခံရပြီးတဲ့နောက်ဒါစင်နဲ့ချီတဲ့အမျိုးသားတွေရဲ့မဒိမ့်မှုကျွလွန်ခံရသူရီစီဖယ်လီကော့ကခွင့်လွှတ်ခြင်းဆိုတာမရှိဘူးလို့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။သူမရဲ့ခင်ပွန်းဖြစ်သူနဲ့သူမကိုမဒိမ့်မှုကျွလွန်ခဲ့သူကျန်ရပါတဦးတို့ကသူတို့ချစ်ခင်ရတဲ့အမျိုးသမီးတွေကိုထိခိုက်နာကျင်စေရမှုအတွက်နှောင့်တရပါတယ်လို့ပြောဆိုချက်ကိုလည်းသူမကပေးချပါတယ်။နိုင်ငံတောင်ပိုင်းအေဗီယွန်မြို့မှာအမျိုးသား50ဦးနဲ့ဒိုမီနစ်ဖယ်လီကော့တို့ကဇနီးဖြစ်သူကိုမဒိန်ချင်းခဲ့တယ်ဆိုတဲ့ဆွဆွဲထားတဲ့အမှုကြောင့်ကဘာတလွားတုံ့လှုပ်ခဲ့ရပါတယ်။လိမ်ပိုင်းဆိုင်ရာအချက်ဖက်ခံရမှုစန့်ကျင်တွန်းလှန်ရေးသင်္ကေတဖြစ်လာခဲ့တဲ့ရီစီပယ်လီကော့ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းပြင်းထန်နိုင်ငံတော်မှာပေါ်ပေါက်ခဲ့ပါတယ်။ဒီမျိုးသားတွေကမဒိမ့်မှုကျွလွန်ခဲ့သူတွေကိုချင်းတရားပြည့်ရင်းသူတွေဖြစ်တယ်လို့အသက်82နှစ်အရွယ်ပယ်လီကော့ကတရားရုံးမှာပြောပါတယ်အခုကြွားရှင်းပြီဖြစ်တဲ့သူမရဲ့ခင်ပွန်းဟောင်းဒိုမီနစ်နဲ့မဒိမ့်မှုမှာကြံရပါယွန်းဖီယာမာရီရှဲတို့ကအင်ကာနီနဲ့ဗုဒ္ဓဦးနေတို့မှာတရားရုံးမှာအသီးသီးထွက်ဆိုခဲ့ကြပါတယ်ရှင်အမေရိကန်ပြည်ထောင်စုမရီလန်းပြည်နယ်ကဘော်တီမိုတံတားကိုဝင်တိုက်ခဲ့တဲ့ကုန်တင်သင်းဖို့ရဲ့ပိုင်ရှင်တဲ့မန်နေဂျာတို့ကိုအမေရိကန်တရားရေးဌာနကဗုဒ္ဓဟူးနေ့မှာတရားစွဲဆိုလိုက်ပါတယ်။ဘော်တီမိုမြို့ရဲ့စိတ်ကမ်းပြန်လည်ဖွင့်လှစ်ရေးနဲ့ရေအောက်ကအပြက်အစည်းတွေကိုရှင်းလင်းရေးအတွက်အစိုးရကဒေါ်လာသန်း100ကျော်သုံးခဲ့ရတာကိုပြန်ရဖို့တရားစွဲဆိုမှုလည်းဖြစ်ပါတယ်။ဒါလီကုန်တင်တင်မော့မှာလျှက်စစ်နဲ့ဆက်ပိုင်းဆိုင်ရာထိမ့်သိမ့်မှုကိုဖြစ်တယ်လို့လှုပ်ထားတာကြောင့်စွန့်အင်ပြတ်တောက်သွားပြီး Francisco Key Bridge တံတားကြီးရဲ့တောက်တိုင်စီကိုလမ်းချောင်းပြောင်းသွားရတာဖြစ်တယ်လို့ Maryland ပြည်နယ်တရားစွဲဆိုမှုမှာဖော်ပြထားပါတယ်။ရှောင်းလွဲနိုင်ရဲနဲ့ဖြစ်ခဲ့ရတဲ့အဖြစ်ဆိုးကြီးလို့လည်းတရားစွဲဆိုချက်ကဖော်ပြပါတယ်။ဒါလီတင်မော့ရဲ့ပိုင်ရှင် Grace Ocean Private Limited နဲ့စီမံခန့်ခွဲတဲ့ Synergy Marine Group တို့ကိုအမှုဖွင့်လိုက်တာဖြစ်ပြီးဒီလုပ်ငန်းကြီးနှစ်ခုလုံးကစင်ကာပူကဖြစ်ပါတယ်။ရေလမ်းကြောင်းရှင်းလင်းမှုကုန်ချစိတ်နဲ့ဘော်တီမိုးစိတ်ကပြန်လည်ဖွင့်လှစ်တဲ့ကုန်ချစိတ်အတွက်အမေရိကန်အခွန်တန်းပြည်သူတွေကကြက်ခံရတာမဟုတ်ဘဲတရားကြီးကိုဝင်တိုက်စေခဲ့တဲ့ဒီကုမ္ပဏီတွေကအသေးအချာကြက်ခံစေရေးတရားရေးဌာနကကြိုးပမ်းနေတဲ့အကြောင်းရှင်းနေချုပ်မာရစ်ဂါလန်ကကြေညာချက်မှာပြောဆိုထားပါတယ်ရှင်
ကြတာပရင်းနေ့မနေ့ထိတ်တန့်သတင်းတွေကိုမတ်တင်ကြီးထက်ကကြီးများပေးခဲ့တယ်ပါဗျာအခုတော့သတင်းပေးဖို့ချက်ဆောင်းမနဲ့အပတ်စဉ်ခန္ဓာတွေစတိုက်မတင်ဆက်မိမှာ VOA ရဲ့အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လဲတပါးရဲဖိတ်ခေါ်ပြသည်ခင်ဗျာ VOA သတင်းရှင်တွေရဲ့အမြင်တွေကိုအမြဲကြိုဆိုနေပါတယ်ခုတော့စီးရဲသတင်းတပုတ်နဲ့စတင်ပါမယ်စကိုင်းမြို့ကျွဲပုံကျွရအနီးမှာမော်တော်ယာဉ်တစ်စီးကိုကာကွယ်တပ်ဖွဲ့တွေဘက်ကပစ်ခတ်တာကြောင့်လူသေဆုံးမှုရှိပြီးလက်နက်တချို့လည်းသိမ်းဆည်းရမိတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးတိုင်းတောင်သာမြို့ပေါ်မှာတော့စစ်ကောင်စီတပ်ရဲ့နေမင်းရှင်းလင်းရေးအတွက်ရက်သားနဲ့ကာဝေးတပ်ဖွဲ့တချို့သေဆုံးတယ်လို့သိရပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွင်းကစစ်ရေးပြပကအခြေအနေရန်ကုန်ဘက်ကသတင်းပေးပို့ချက်ကိုတော့ကိုသားညွတ်ဦးကဆက်ပြောပြပါမယ်
။စကိုင်းတိုင်းစကိုင်းမြို့နယ်တွေကကျွဲပုံကျွရနီးမှာစက်တင်ဘာလ18ရက်နေ့မနက်ပိုင်းကျွရတွေကနေထွက်လာတဲ့မော်တော်ယာဉ်ကိုကာဝေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တောင်ယာလုတ်ကင်ဘူသွားရောက်တဲ့အမျိုးသမီး12ဦးသေဆုံးပြီးတော့3ဦးဒဏ်ရာရတယ်ဆိုပြီးစစ်ကောင်စီဘက်ကပြစ်ခတ်မှုဖြစ်ပြီးသိမ့်မကြခင်မှာပဲသတင်းထုတ်ပြန်ပါတယ်။ကာကွယ်တပ်ဖွဲ့ဝင်တွေဘက်ကတော့ကျွဲပုံကြီးရွာဟာစစ်တပ်ကိုထောက်ခံတဲ့ပြူစောတိကြီးရွာတူဟာဖြစ်တယ်လို့ပြစ်ခတ်မှုဖြစ်ချိန်မှာကားပေါ်မှာလက်နက်ကင်ဆောင်သူတွေပါဝင်လာပြီးပြန်လည်ပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့ပြောပါရယ
်ကမ်းလုံးဂျုံကြီးနဲ့အဲပြူရွာတွေကလူတွေပေါ့အဲပြူရွာတွေကလူတွေအမျိုးသားမျိုးသမီးအကုန်ပါတယ်တကယ်တော့သူတို့အမျိုးသမီးတွေပဲရေးထားအမျိုးသားရောပါဒီဘက်ကဆွေလင်းအရာစုဘက်ကကင်းထောက်ပြီးတော့ခြုံကူပြီးချောင်းပြီးတော့တိုက်ခိုက်တာပေါ့ကျွန်တော်တို့ကအဲဒီတုံးလူလုံးတယ်ပါညာဆိုမသိဘူးလေသူတို့တွေကထွက်လာလို့ရှိရင်အဲခုနပကဆောက်ဝင်နေလေသူတို့သွားတယ်ထောက်ဖို့ပါညာလောက်တာတွေတော့အဲဆိုအဲဒီ death body တွေကိုကျွန်တော်တို့ကအတူတူပါမမသိဘူးလေမိုင်းဆောင်ထားတာကိုအဲလာတော့ကြမိုင်းဆွလိုက်တာမိုင်းဆွပြီးအဲ့ဘက်ကလည်းပြန်လဲခုပြန်ပြစ်တာကျွန်တော်တို့အဲ့မှာလည်းစီးတဲ့ပွဲဖြစ်တာအဲဂန်းနဲ့လည်းလည်းရတယ်ပါလာရေးသူအကုန်လုံး
ကျွဲပုံကျွော်ကိုကာဝေးတပ်ဖွဲ့တွေဘက်က၃ချိန်တိုက်ခိုက်ခဲ့ဘူးပြီးတော့တပ်ဖွဲ့ဝင်တွေဘက်ကကြာဆုံးတာတွေရှိခဲ့တယ်လို့ရွာထဲမှာလည်းခံတပ်ကတို့ချင်းကိုအခိုင်အမာပြုလုပ်ထားတယ်လို့ဆိုပါတယ်။ကျွဲပုံကျွော်အနီးမှာလည်းတခြားကျွော်တွေလည်းရှိပြီးတော့တောင်အောင်လုတ်ကန်နေကြတဲ့ဒေသခံတွေကိုပြူစောတိတွေကပြစ်ခတ်ထားဖမ်းဆီးတာတွေရှိတဲ့အတွက်တစ်ဆုံးတန်ရရတာတွေရခင်ကရှိခဲ့တယ်လို့လည်းပြောပါတယ်။မန္တလေးတိုင်းတောင်သာဘက်မှာဆိုရင်လဲစစ်ကောင်စီတပ်ရဲ့နေမီရှင်းလင်းရေးအတွက်မှာအရသာ2ဦးနဲ့ကာဝေးတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်စက်တင်ဘာလ16ရက်နေ့မနေ့ပိုင်းကတောင်သာမြို့နယ်ချုံကြီးကျေးရွာကိုစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်စီးနှင်းခဲ့တာပါဝင်ရောက်စီးနှင်းပြီးတဲ့နောက်ကာဝေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကလီကျောင်းကနေပစ်ခတ်တာတွေလည်းလုပ်ခဲ့တယ်လို့တောင်သာဒေသခံတူကပြောပါတယ
်မသိတော့ကြတယ်ဒီဟွာပေါ့ဒီကာဝေးကြီးရေဘောကဟွာကလုံးမရောက်ဘူးနော်ဒီကောဒီကောတော့အဲသူတို့ရောဟိုဒီရွာထဲတွေပြည်ပြည်ပြတ်တပ်ပြီးတော့ရွာထဲစီရပေါ်တွေတင်ခဲ့အောင်နော်အဲ့ဒီမှာသူတို့ကလည်းသူတို့ပြန်ဝိုင်းတော့သူတို့ကထပ်ပေါက်ပိနေတော့ကျွန်တော်သူတို့ကအဲ့မှာလေးမစီးမလာပြီးတော့ဘုံမလုံးကြည့်ပြီးတော့သူတို့ကဟိုဆက်တဲ့တွေကြီးပြည်ပြီးတော့ပတ်ပြီးတော့အဲ့မှာကိုယ်ဝင်တယ်မိမတဲ့ဦးနဲ့အဖွားတဲ့ဦးနဲ့ဆုံးတယ်အဲ့ဒါပြည်ပြည်ရောက်ပေါ်တော့ဘုံကြီး
စစ်ကြောင်းထိုးပြီးတော့စစ်ကောင်စီစစ်ကြောင်းဟာတောင်သာမြို့ဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ဒေသခံတွေကပြောပါတယ်။မြင်းကြံခရိုင်အထူးစစ်စင်ရေးဆိုပြီးတော့မြင်းကြံခရိုင်ထဲမှာရှိတဲ့မြို့နယ်တွေကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းဒီစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေကြားစီးရီးတင်းမာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ရန်ကုန်ကသတင်းပေးပို့ချက်ကိုကုသားညုံပြပြခဲ့တာပါဗျာ။ VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမတွေတွစ်ဆုံမင်းမြန်ကန်းတွေနဲ့သတင်းသုံးသက်ချက်တွေကိုလည်းအချိန်မီးဝင်ရောက်ကြည့်နေပါတယ်ဗျာအခုတော့ရေဘေးသင်းပြည်သူတွေကို drone အသုံးပြုအကူအညီပေးနေတဲ့အခြေအနေကိုကြည့်အောင်ပါတော်လိုင်းအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတချို့ထူးသဖြင့် KNY ဒေသမှာဆိုရင်အဝေးထိန်း drone တွေကိုသုံးပြီးတော့ရေဘေးသင်းပြည်သူတွေကိုစေဝါနဲ့အရေးပေါ်အစားအစာတွေထောက်ပံ့ပေးနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစောမိုးကျော်ကပြောပြပါမယ်ဗျာ
အလူရှင်တွေအလန်းဝေးနေတဲ့ရေဘေးသင်းဒေသတွေမှာအရေးပေါ်လိုအပ်တဲ့စေဝါနဲ့စားနပ်ရိက္ခာကိုတော်လန်ရေးအင်အားစုတွေကအဝေးထိန် drone တွေသုံးပြီးပို့ဆောင်ပေးနေပါတယ်။ဒါပေမဲ့သေယူနိုင်တဲ့အလေးချိန်အကန့်အသတ်ရှိလို့အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဦးစားပေးပို့ဆောင်နေရကြောင်းကရနီပြည်ဂျာကာလာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။
ဒီကတော့ကျွန်တော်တို့ဒီ drone တွေပိုင်းပို့ဆောင်တာတော့ဒီလက်ရှိအခုရတော့ပို့ဆောင်တာပေါ့နော်။အဲ့ဒါမျိုးတွေဟာဒီလို PC တို့ PC တွေလေးတွေကျွန်တော်တင်လို့မရလို့ဒါအဓိကတော့ကျွန်တော်အမေရိကန်တချို့ပေါ်ပါသေးတယ်ဟာလေကျွန်တော်သိပို့ဆောင်ပေးတယ်။ဒါတော့ရရှိသွားလို့မရအောင်ပေါ့နော်။ဒါနဲ့ဒီ slot တွေတော့ရေရတော့ဟိုအကျပိုင်းတော့ရနေတယ်ပေါ့နော်။အဲ့ဆက်လေးနဲ့ပို့ဆောင်ပို့တော့ရှိနေရပါဗျာ
။ Pecon Dimoso Shadow Fruso Mobile စတဲ့၅မြို့နယ်မှာလူဦးရေ 2800ကျော်လောက်မုန်တိုင်းတန်သင်ခဲ့ရပြီးနေရာထိုင်ခင်းတဲ့အဆောက်အဦတွေပျက်စီးဆုံးရှုံးခဲ့ပါတယ်။ KNI ပြည်နယ်အပါအဝင်ဒေသခံတွေနေမြေစုမိုးထားတဲ့နေရာတွေကိုသွားရောက်လှူဒန်းဖို့လက်လန်းမမီတာအလူရှင်တွေအနေနဲ့စစ်ကောင်စီကိုစိုးရိမ်နေရတာကြောင့်အကူအညီရရှိဖို့ခက်ခဲနေတာတွေရှိနေပါတယ်။အလူခံပေးသူတချို့ရဲ့ငွေလွှဲအကောင့်တချို့လည်းပိတ်ခံရကြောင်းသူကပြောပြပါတယ်
။ဒီကျွန်တော်တို့ပြည်နယ်ကစစ်ပီရောရည်ပြီးတော့ကျွန်တော်တို့လက်ခံရတဲ့အခြေအနေတစ်ခုချင်းဆိုစစ်ပီကလည်းစစ်ကောင်စီကတော့သူတို့ဒီကွန်ဒီလန်းနဲ့ဒီကွန်ဒီလန်းကိုသွားချက်ထောက်ထားတာပေါ့နော်။ကိုယ်စီစီတင်းမျိုးရှိပြီးတော့တာလေးရဲ့ဆိုင်ရဲ့တော်လေးကိုဖိတ်ခဲချင်းနေတဲ့လေးထားရှိတာပေါ့နော်။ဒီဒီရှင်လည်းပါမျိုးတော့
စကိုင်းကချင်မကွေးချင်းစားတဲ့နေရာတွေမှာလဲတချို့လက်လန်းမမီတဲ့နေရာတွေမှာအရေးပေါ်လိုအပ်တဲ့စီးဝါးနဲ့စားတောက်ကုန်တချို့ကိုတော်လန်ရဲ့အင်အားစုဘက်ကဒရုန်းနဲ့ပို့ဆောင်ပေးနေတယ်လို့သိရပါတယ်။အိန္ဒိချင်းထိုင်းအစိုးရကတော့ရေပေးတဲ့ဒေသကပြည်သူတွေကိုငွေကြေးထောက်ပံ့ပေးသွားမယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိန်တော်စုတစ်ခုကိုအများဆုံးပမာဏဘတ်2သိန်းကျော်အထိပေးသွားဖို့စီစဉ်ထားပါတယ်။မုံတိုင်းတန်ခံရတဲ့အခြေအနေချင်းတူပေမဲ့မြန်မာပြည်တွင်းမှာအင်တာနက်ဖြတ်တောက်ထားတာကြိုတင်သတင်းမရတာလမ်းပန်းဆက်သွယ်ရေးခက်ခဲတာတွေကြောင့်သေဆုံးသူနှုံးတိုးနေပြီးအယောက်900လောက်သေဆုံးခဲ့တယ်လို့သတင်းတချို့မှပေါ်ပြပါဗျ။စစ်ကောင်စီကတော့မြို့နယ်9ခုမှာလူဦးရေ226ယောက်သေဆုံးပြီး89ယောက်ပျောက်ဆုံးနေတယ်လို့ထုတ်ပြန်ထားပါဗျ။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကတော့မြန်မာနိုင်ငံမှာမုံတိုင်းတင်ပြည်သူ6,300,000လောက်ရှိမယ်လို့နောက်ဆုံးထုတ်ပြန်ထားပါတယ်
။ကိုစောမိုးကျော်ပြပြခဲ့တာပါဗျာ။အခုတော့ထိုင်းဘက်ကပြပို့တဲ့သတင်းတစ်ပုဒ်နဲ့ဆက်ပါမယ်။ထိုင်းနိုင်ငံဆူရက်ထန်နီခေငါမြန်မာစာတင်ကြောင်းတစ်ခုကိုပိတ်ခိုင်းလိုက်ပြီးတဲ့နောက်ထိုင်းရဲနဲ့စစ်တပ်ပါဝင်တာဝန်ရှိသူတွေဟာအခုဆိုရင်ရွှေပြောင်းမြန်မာစာတင်ကြောင်းတွေကိုလိုက်လံစစ်ဆေးတာမင်းမြန်တာတွေလုပ်နေပါတယ်။ဒီတွေ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့လည်းထိုင်းလွှတ်တော်အတွင်းတင်ပြတာတွေရှိလာပါတယ်။မအေးမှာသတင်းပေးပို့ထားပါညာ
ထိုင်းနိုင်ငံဆူရတ်ထန်ဒီခရိုင်ကကျောင်းသား1000ကျော်လောက်ရှိတဲ့မြစ်တာရိတ်စာတင်ကြားရေးစင်တာပိတ်ပင်ခံရပြီးတဲ့နောက်မှာတော့ထိုင်းရဲနဲ့စစ်တပ်တွေပါဝင်တဲ့အာဏာပိုင်တွေဟာတက်ခရိုင်နဲ့ထိုင်းတောင်ပိုင်းခရိုင်တွေမှာဖွင့်ထားတဲ့မြန်မာစာတင်ကြောင်းတွေကိုလိုက်လံစစ်ဆေးတာပြီးမင်းမြန်းတာတွေလုပ်ခဲ့ပါတယ်စစ်ဆေးမှုတွေထဲမှာစာတင်ကြားနေကြတဲ့ဆရာဆရာမတွေရဲ့လက်မှတ်အထောက်အထားတွေကိုလိုက်လံစစ်ဆေးခဲ့တာပါဒီနောက်မြန်မာရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့ထိုင်းလွှတ်တော်အတွင်းမှာကောထိုင်းလူလူအတွင်းမှာပါဝေဖန်မှုတွေပြင်းပြင်းထန်ထန်ဖြစ်ပေါ်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းထိုင်းလွှတ်တော်အမတ်တွေကရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့ထိုင်းလွှတ်တော်မှာတင်ပြဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပြပါဗျာ။အမတ်တွေပေါ်တ
ော့ဒီအတိုင်းကလွှတ်တော်အမတ်တွေပြောတာဘယ်လောက်ရှိကျွန်တော်တို့ရှိတာလို့တမားရည်ပြအားတက်ရှာကောင်းလဲဆိုသူတို့အဆူရနဲ့ကိုပြီးနေတယ်သူတို့ဆိုတော့ကတကယ်လို့ဒီကျွန်တော်တို့ရှစ်တော်အလုပ်သမားကလေးငယ်တွေရဲ့ကျွန်တော်တို့ပညာရေးကိုကျွန်တော်တို့ကမလုပ်ဘူးဆိုလို့ရှိရင်ပေါ့ကဥပမာအစ်အသိပညာတော့ဒါဆိုကျွန်တော်တို့ဘာဖြစ်လို့ဒီရှစ်တော်အလုပ်သမားတွေကိုကျွန်တော်တို့ခိုင်းနေဆိုတော့တစ်ချိန်တည်းမှာပဲတခြားကြောင်အခုဒီနေ့ပါတီအခုကျွန်တော်ပြည်သူပါတီကဒီအမတ်မင်းကလေးပြောကလည်းဟိုပြောသေးပြောတယ်ဒီကျွန်တော်တို့ကရှစ်တော်အလုပ်သမားတွေရှိရအခွန်နေလဲရတယ်ကျွန်တော်အချိုးပြတ်နေရတယ်အဲ့ဒါဆိုတော့ကျွန်တော်တို့သူတို့ရဲ့ကလေးတွေရဲ့ပညာရေးကိုကျွန်တော်တို့တော်ဝင်ယူပေးရပါတော့နောက်တစ်ခုတချို့အမှတ်တွေဆိုလို့ရှိရင်ကျွန်တော်တို့ဒီထိုင်းဆူအနေနဲ့ပေါ့နော်ထိုင်းနိုင်ငံအနေနဲ့ကျွန်တော်တို့ CRC ဘောကဘာကုလသမဂ္ဂတင်မညာဆာချိုးတွေပဲလက်မှတ်ထိုးရတယ်နောက်တစ်ခုကကျွန်တော်တို့ရဲ့2005ခုနှစ်ပေါ့ပညာရေးဒီအားလုံးအတွက်ချိန်ရမယ် Education for All ဆိုတာလည်းကျွန်တော်တို့ကအမှတ်ထိုးရတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့ကိုပိုရီတွေကဟိုစန့်ကျင်နေတယ်ဆိုရဟာမျိုးအဲ့လိုကြီးဖြစ်ဖြစ်ခါခါပြောတာကြီးကျွန်တော်ကြားတယ်ဒီပေါ့
ထိုင်းဆူရအနေနဲ့မြန်မာစာတင်ကျောင်းတွေကိုအားလုံးပိတ်ပြီးထိုင်းပညာရေးစနစ်ထဲသွားဖို့ဆိုတာကတော့လွယ်ကူမှာမဟုတ်သေးကြောင်းရှစ်ပြောင်းမြန်မာစာတင်ကျောင်းတွေကတော့ထိုင်းပညာရေးစနစ်ထဲကိုမြန်မာကလေးတွေသွားနိုင်ဖို့ပေါင်းကူလှုပ်ဆောင်ပေးရမှာဖြစ်ကြောင်းကိုလည်းပြောပြခဲ့ပါဗျ။
ကျွန်တော်တို့ခုနကတောင်းဆိုလာပေါ့ထိုင်းမှာဘယ်လိုလဲဖြစ်ဖြစ်ခုကျွန်တော်တို့လုပ်နေတဲ့ပညာရေးပုံစံက integration မှာပြင်ဆင်ပြီးတာထိုင်းဆိုတဲ့ကျောင်းတွေနဲ့ထိုင်းကျွန်တော်တို့ platform မှာပေါ့ consortium ပေါ့ကျွန်တော်တို့တူခေါ်တယ်အဲ့လိုမျိုးသွားလို့ရအောင်ကျွန်တော်ကပြည့်အသက်15နှစ်ကျော်လို့ရှိရင်ကျွန်တော်ကကော့ဆောင်တော့ကျွန်တော်အသက်ငယ်ပြီးတော့အသက်အရွယ်နဲ့လိုက်ပြီးတော့ကျွန်တော်ကထိုင်းကျောင်းတွေမှာလိုက်ဆက်ပြီးတော့
ထိုင်းနိုင်ငံတဲကစာတင်ကျောင်းတိုင်းကကျောင်းသားအားလုံးကိုလက်ခံပေးနိုင်ဖို့မလွယ်သလိုသူတို့သတ်မှတ်ထားတဲ့အသက်အရွယ်ကန့်သက်ချက်တွေကျောင်းသားအရေးအတွက်ကန့်သက်ချက်တွေကြောင့်လည်းမြန်မာကလေးတွေကထိုင်းကျောင်းတွေအားလုံးကိုမတက်ရောက်နိုင်တာဖြစ်ပါတယ်ဒီအတွက်ရွှေပြောင်းစာတင်ကျောင်းတွေအနေနဲ့ဥပဒေနဲ့အညီဖွင့်နိုင်ဖို့အတွက် ဆရာဆရာမတွေကိုစေတနာဝန်ထမ်းဆရာဆရာမဆိုတဲ့သတ်မှတ်ချက်နဲ့နေထိုင်နိုင်အောင်အထောက်အထားတွေစီမံဆောင်ရွက်ပေးတဲ့လို့အကြံပြုမှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့မှာတော့ထိုင်းလူ့ခွင့်ရေးကော်မရှင်နဲ့ရွှေပြောင်းလူသမားရေးလှုပ်ဆောင်နေသူတွေတွေ့ဆုံဆွေးနွေးဖို့ရှိပြီးထိုင်းလူ့ခွင့်ရေးကော်မရှင်ကရွှေပြောင်းစာတင်ကြောင်းတွေကိုသွားရောက်လဲပတ်သွားမှာဖြစ်ကြောင်းကိုလည်းပြောပြခဲ့ပါတယ်ရှင်။
မအေးမှာထိုင်းနိုင်ငံနဲ့သတင်းပေးပို့ခဲ့တာပါဗျာအခုတော့အမေရိကန်ရွေးကောက်ပွဲဆက်ဆက်ဆောင်းပါးတပုတ်လှည့်ပေးကြပါတယ်ရုရှားအစိုးရသတင်းဌာနတွေနဲ့ဝန်ထမ်းတချို့ဟာအမေရိကန်ရွေးကောက်ပွဲကိုသတင်းမှားတွေနဲ့ဝင်ရောက်ဆွတ်ဖက်ဖို့လှုပ်ဆောင်နေဆိုပြီးတော့အမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့ပါတယ်ရုရှားကတော့ဒါဟာလွတ်လပ်စွာပြောဆိုခွင့်ကိုဖိနစ်တာပဲလို့တုံ့ပြန်ပါတယ်အသေးစိတ်ကိုအချက်လက်အခြေခံပြီးမှားမှန်တည်ပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာရှင်းလင်းတင်ပြထားပါတယ်ညာ
ရုရှားဟာလာမယ့်အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဩဇာလွှမ်းမိုးဖို့အမေရိကန်ပြည်သူကနာမည်ကျော် influencer တွေကိုတိတ်တဆိတ်သုံးငွေသန်းပေါင်းများစွာအကုန်ခံပြီးတော့သတင်းမှားတွေဖြန့်ချိနေတယ်လို့အမေရိကန်ပြည်သူက September အစပိုင်းကပြောသွားပါတယ်။ရုရှားရဲ့ရွေးကောက်ပွဲဝါရဖြန့်တာတွေအတွက်အမေရိကန်ဒေါ်လာ10သန်းငွေမဲခွာချမှုနဲ့ရုရှားအစိုးရသတင်းဌာန RT ရဲ့ဝန်ထမ်း2ဦးကိုအမေရိကန်အရာရှိတွေကတန်ခတ်အရေးယူပြီးတရားစွဲထားတာပါ။ရုရှားဆိုရသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ Rossiya Sagosnia နဲ့လောက်ခံ၅ဝက်ကိုရုရှားနိုင်ငံသားရေးဌာနအဖွဲ့တွေဖြစ်တတ်မှတ်ခဲ့ပါတယ်။ဒီလိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုဟာလွတ်လပ်စွာပြောဆိုပိုင်ခွင့်ကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ရုရှားဒူမာလွှတ်တော်ရဲ့နိုင်ငံတကာရေးရာကော်မတီအကြီးအကဲ Leonid Slutsky ကပြောပါတယ်။ရုရှားနိုင်ငံက Rossiya Sagosnia Media အဖွဲ့ RIA Novosti RT နဲ့ Sputnik တို့ကိုတန်ခတ်ပိတ်ဆိုတာကရန်တန့်ပြီးတော့တိုက်ခိုက်မှုလုပ်တယ်ဆိုတဲ့ဥပမာဆိုတာရှင်းပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုဖိအားပေးတာဖြစ်ပြီးရိုင်းပြတဲ့ပိတ်ဆို့မှုဖြစ်ပါတယ်လို့ပြောသွားပါတယ်။ဒါကမှားပါတယ်။ရုရှားနိုင်ငံသားတွေဖြစ်တဲ့ Konstantin Kalashnikov အသက်32နှစ်နဲ့ Elena Afanasieva အသက်28နှစ်တို့ကိုနိုင်ငံသားသားထောက်လှမ်းရေးသမားမှတ်ပုံတင်ဥပဒေကိုချိုးဖောက်ဖို့ငွေခွာချဖို့ပူးပေါင်းကြံစည်မှု၄မှုနဲ့ September 4ရက်နေ့ကပြည်အောင်စုတရားရုံးကဆွဲချက်တင်ခဲ့တာဖြစ်ပါတယ်။RT သတင်းဌာနရဲ့ဒီဝန်ထမ်းနှစ်ဦးဟာအမေရိကန်ပြည်သူတွေစိတ်ဝင်ကွဲနေတာကိုအခွင့်ကောင်းယူပြီးတော့အထူးသဖြင့်ယူကရိန်းအရေးလိုမျိုးရုရှားအကြိုးစီးပွားဆန့်ကျင်သူတွေကိုအာရုံအောင်ဖန်တီးထားတဲ့ရုရှားအစိုးရဝါရဖြန့်မှုတွေအတွက်ဒေါ်လာ10သန်းအစီအစဉ်ကိုကြီးကြပ်ခဲ့တယ်လို့စွပ်စွဲခံထားရတာပါ Tennessee ပြည်နယ်အခြေစိုက်ကုမ္ပဏီတစ်ခုကတော့သူအလုပ်ခံထားတဲ့ influencer တွေသူတို့နောက်ကတန်းချီတဲ့ပရိသတ်တွေစီကတက်စင် RT သတင်းဌာနရုရှားအစိုးရတို့နဲ့အချိတ်ဆက်ရှိတယ်ဆိုတာကိုရှိုးဝက်ထားပါတယ်။သူတို့ကတကယ်မရှိတဲ့ရင်းနှီးမြှုပ်နှံသူတို့ကကုမ္ပဏီကိုနောက်ကနေပံ့ပိုးပေးထားတယ်လို့ညာပြောတာပါ။လူ့အမြင်ကိုပြပလွှမ်းမိုးဆွတ်ဖက်မှုတိုက်ဖျက်ရေးအမေရိကန်ကတေချာလှုပ်ဆောင်နေပါတယ်လို့လက်ထောက်ရှိနေချုပ်လီဆာမိုနာကိုကအလေးထားပြောထားပါတယ်။Kalashnikov နဲ့ Afani Severo ဟာအများဆုံးထောင်ဒဏ်25နှစ်စီချခံနိုင်ရတဲ့အမှုတွေနဲ့ရင်ဆိုင်နေရတာပါ FBI ပြည်အောင်စုစုံစမ်းရေးဘူရိုကတီးမှုကိုကင်တွယ်နေပါတယ် American နိုင်ငံသားရဲ့ဌာနကလည်းပြည်ဝင်ခွင့် Visa ကန့်သတ်ချက်အသစ်တွေလှုပ်ဆောင်ထားပြီးတော့ Rossiya Sagosnia Media အဖွဲ့နဲ့သူ့ရဲ့လက်အောက်က RIA Novosti RT TV Novosti Reply နဲ့ Sputnik တို့ကိုပြည်ပနိုင်ငံသားရဲ့အဖွဲ့အစည်းတွေဖြစ်နေသတ်မှတ်ထားတာပါပဏာယဝန်ကြီးဌာနကလည်း RT သတင်းဌာန Editor ချုပ် Margarita Simonian အပါအဝင်လူပုဂ္ဂိုလ်10ဦးကိုလူများပေါ်မှာလွှမ်းမိုးဖို့လှုပ်ဝက်လှုပ်ဆောင်မှုနဲ့အရေးယူပိတ်ဆို့ထားပါတယ်ရှင
်ဒီလိုမှားမှန်မသိကြသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့တိပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ဗျာအခုတော့ American နိုင်ငံရေးဆက်ဆက်နောက်ထပ်သတင်းတစ်ပုဒ်နဲ့ဆက်ပြစီနိုမမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာရွှေပြောင်းအခြေချသူတွေအရေးကိုအလေးပေးပြောဆိုနေကြမှာပဲရွှေပြောင်းအခြေချသူတွေကဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်ကြောင်နေခွေးတွေကိုစားနေရဆိုတဲ့သတင်းတူတွေထွက်ပေါ်လာနေပါတယ်ဒါနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြုံနေရတဲ့ Ohio ပြည်နယ်တွေက Springfield မြို့ငယ်လေးကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Obed Lamme ရဲ့သတင်းပေးပို့ချက်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမှာပါခင်ဗျာ
ရွှေပြောင်းလာသူတွေကဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုစားတယ်လို့သတင်းကောင်းကြီးပိုင်းတွေမှာဖော်ပြခံရတဲ့ Springfield မြို့ကလေးမှာ Haiti နိုင်ငံကနေပြောင်းလာသူအများပြားနေထိုင်ပါတယ်။ဒီဆွဆွဲချက်ဟာလူမှုမီဒီယာမှသာမကဒုသမရလောင်းအဖြစ်အမည်တင်သွင်းခံရတဲ့ Ohio ထက်လွတ်တော်မှာ JD Vance ရဲ့ချက်ကပြောဆိုမှုနဲ့အတူ တမရဟောင်းဒေါ်နယ်ထရမ့်ရဲ့မကြသေးခင်ကစကားစစ်ထုတ်ပွဲမှာထက်လောင်းပြောဆိုမှုတွေကြောင့်အကြမ်းဖက်မှုတွေကိုဖြစ်ပွားလာစေပါတယ်။ KD ကပြောင်းလာသူကလီယိုပါရစ်ဆန်ကတော့ဆွဆွဲမှုကိုညှင်းဆိုပါတယ်
။မင်းကမွေးလိုက်တဲ့ internet မွေး
။ internet မှာတွေ့တယ်လေ KD တွေဘလောက်ဆိုးတယ်ဆိုတော့ပြောနေကြတာ။ဒါပေမဲ့ဘာအထောက်ထားမှမရှိပါဘူး။ဘာပဲပြောကျွန်တော်ကတော့မြို့ထဲရှောက်မသွားတော့ဘူး
။ပြောင်းရွှေ့လာသူတွေအိမ်မွေးဒိဆန်စားတဲ့အထောက်ထားမရှိဘူးလို့ဒေသအာဏာပိုင်တွေကအတီးပြုတ်ပေးတဲ့ကြားကပဲဘုံနဲ့ချိမ့်ချမှုအများပြားရှိလာတယ်လို့ကျောင်းတွေကပါပိတ်ပြရတဲ့အခြေရောက်လာတာကြောင့် Springfield ကသူ့ရဲ့လူနေမှုဘဝကိုထိခိုက်လာစေတယ်လို့ HD ကရွှေ့ပြောင်းလာသူ Map Dash ကပြောပါတယ
်။ဆယ်ဘုံကွန်စီအိုင်ရှင်လို့ယူမယ်
။ဒီလိုသတင်းမျိုးမီဒီယာမှာပါလာခြင်းကစပြီးကျွန်တော်တို့ HD သားတွေထိတ်လန့်လာရပါတယ်။တကယ်တော့ကျွန်တော်တို့ကပိုကောင်းတဲ့ဘဝရဖို့ပဲကြိုးစားနေသူတွေပါ။
လုံးကြုံရေးချောင်းအမီးထုတ်မပြောတဲ့ဟေဒီကလာသူနောက်တစ်ယောက်ကတော့သူဆိုဒေါသထွက်နေတဲ့ဒေသခံရဲ့ဓာချင်းချင်းတာကိုခံခဲ့ရတယ်လို့ပြောပါတယ
်ဖုန်းဆက်ခေါ်လို့တငယ်ချင်းနဲ့အိမ်ပြန်ထွက်ခဲ့တော့ငါပေါ့လူတစ်ယောက်ရဲ့ truck ကရက်ထတာတွေ့ရတယ်ကျွန်တော်တို့ကရက်ပဲရက်နေတာသူ့ကားကိုထိတော့မထိဘူးအဲ့တော့သူကထွက်လာပြီးဘာလုပ်နေကြတာလဲလို့မေးတယ်ကျွန်တော်တို့ကရက်ရုံပဲရက်နေတာပါခမားကားကိုမှီးမနေပါဘူးလို့ပြောပေမဲ့သူကချတော့မဲ့ပုံဖြစ်လာတယ်သူမိမကအแทပြန်ဝင်ကြတော့လို့ပြောလို့ကျွန်တော်တို့လည်းလှက်ထွက်လာခဲ့တယ်။ဒါပေမဲ့သူကဟေဒီသားတွေလို့ဆဲပြီးဓာတ်ဟိုပါဆွတ်ထုတ်ခဲ့တာကြောင့်အတော့ကိုအံ့ဩခဲ့ရတယ်
။ Springfield မြို့ manager Brian Hacker
Springfield is a dynamic community with many positive
Springfield ကဒေသခံတွေဟာအပြုသဘောဆောင်ကြပြီးတက်တက်ကြွကြွရှိသူတွေပါ။အခုလူမှုမီဒီယာတွေရဲ့ဒီမြို့နဲ့ပတ်သက်တဲ့သတင်းတူသတင်းမှားတွေအပြင်လက်ရှိရွေးကောက်ပွဲရာသီမှာနိုင်ငံရေးအရပုံကြီးချက်တာတွေပါပါလာတဲ့အတွက်စိတ်ပျက်စရာပါလို့ပြောသွားတာပါရွှေပြောင်းအခြေချသူကိစ္စဟာရှုပ်ထွေးတဲ့ပြဿနာဖြစ်ပြီးဒါဟာအိမ်မွေးတရိစံတွေကိုစားရဲဆိုရဲဆွဆွဲမှုထက်ပိုပါတယ် Springfield မှာဆိုလူဦးရေ6000ရှိတဲ့ထဲကဟီဒီကအခြေချသူက1000ခွဲကျော်ရှိနေပါတယ်သူတို့ဟာမူလဒေသခံတွေရဲ့အလုပ်ကိုင်တွေကိုပါလူယူနေတယ်လို့ Springfield ဒေသခံ Monte ကပြောပါတယ်
Jobs are getting took up, man. You know, all these you say our factory.
တို့ကအလုပ်တွေကိုလူယူနေတာလေ။ဆက်ရုံတွေအားလုံးကိုကြည့်မယ်ဆိုရင်လူရဲသူက50ဆိုအဲ့ဒီနေရာ50ကအမေရိကန်တွေဖြစ်အောင်။အခုတော့အဲ့ဒီနေရာ50လုံးကိုဟေတီတွေကလုံနေတာ။ဒါကြောင့်လူ50ကအလုပ်မရှိပဲဖြစ်သွားတယ်
။အရန်ဆန်လက်တင်ဆိုင်ကစားသုံးသူဝန်ဆောင်မှုဆိုင်ရာတာဝန်ခံ Ernest ကတော့ဈေးလာဝယ်သူ80ရာခိုင်နှုန်းကျော်ကဟေတီကနေရွှေ့ပြောင်းလာသူတွေဖြစ်ပြီးသူတို့တွေလှိမ့်ဝင်လာတာဟာဒေသခံတွေနဲ့ပြဿနာပေါ်စေတယ်လို့ပြောပါတယ်
။ It's just like a small town. People are narrow-minded in some areas.
ဒါကမြို့သေးသေးလေးပါ။တချို့နေရာတွေမှာလူတွေကအမြင်မကျေကြတဲ့အတွက်သူတို့ဘယ်လိုခံစားရမလဲဆိုတာကျွန်တော်သိပါတယ်။သူတို့အမြင်မကျေတဲ့အတွက်လည်းယဉ်ကျေးမှုကွဲပြားတာကိုမသိကြသလိုတချို့နေရာတွေမှာဘယ်လိုဆက်ဆံရမလဲဆိုတာလည်းမသိဘဲဖြစ်နေတာပါ
။လွန်ခဲ့တဲ့3လကမှဖလော်ရီဒါကနေ Springfield ကိုပြောင်းလာတဲ့ရွှေပြောင်းလာသူတူကတော့ဒီမြို့ကနေပြန်ပြီးပြောင်းဖို့အတွက်စဉ်းစားနေပြီလို့ပြောပါတယ
် View American တန်ရဲ့ရုပ်သံနဲ့ Video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Video Season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ View မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနှာစင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါနေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနှာစင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ကြုံကြည်စိတ်ချရတဲ့တဲ့တွေကို view ကတင်ဆက်ပေးနေပါတယ
် view မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ပုံမှန်တင်ဆက်နေကြပတ်စင်ကဏ္ဍတွေအလှည့်ကြပါပြီ နုငယ်ကဏ္ဍဂျန်စိနဲ့အားကစားအစီအစဉ်တွေမတင်ဆက်မိမှာအက်ဒီတာနဲ့ဆွေးနွေးကန်းနဲ့စတင်ပါမယ်။ရွေးကောက်ပွဲမတမာမှုရှိလို့ဆိုပြီးအနာသိမ့်တက်လာတဲ့စစ်ကောင်စီဟာတမန်အခြေအနေမရောက်သေးပြန်မှုဆိုပြီးအရေးပေါ်အခြေအနေသက်တမ်း6ကြိမ်တိုးပြီးတဲ့နောက်2025မှာရွေးကောက်ပွဲကျင်းပမယ်လို့ပြောလာပါတယ်။တိုင်းပြည်နယ်ယိုယွင်းပြပြနေပြီးနိုင်ငံရေးလက်မှုကိမဲ့နေတဲ့အချိန်မှာကျင်းပမဲ့ဒီရွေးကောက်ပွဲရဲ့အလားအလာကဘယ်လိုရှိနိုင်လဲဆိုတာကိုဦးကျော်စံသားကိုမမျှတစင်အောင်ကမင်းမြန်ဆွေးနွေးတင်ပြထားပါတယ်ညာ
။မင်္ဂလာပါဦးကျော်စံသားရှင်
။မင်္ဂလာပါနှစ်စင်
2025ရေကောက်ပွဲကတကယ်ကျင်းပဖြစ်ပါမလား။ဗိုလ်ချုပ်မွေးမင်းအောင်လှိုင်ကတော့2025ထဲမှာကျင်းပမယ်လို့ပြောထားပါတယ
်။ကျင်းပဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့မကျင်းပရင်မဖြစ်တဲ့အခြေအနေဖြစ်နေပါပြီစစ်ကောင်စီအတွက်။တကယ်တော့သူတို့တက်လာကြတဲ့ရေကောက်ပွဲကျင်းပပြင်မယ်။2020ရေကောက်ပွဲကတရားမမျှတဘူးဆိုပြီးတော့ဗောလေမဲလိမ့်မှုတွေမတမာမှုတွေရှိပဲသူတို့ကကောင်းမွန်စစ်မှန်တဲ့ရေကောက်ပွဲကျင်းပမယ်ဆိုပြီးပြောပြီးတော့တက်လာခဲ့တာပါဒါပေမဲ့မကျင်းပနိုင်ပါဘူးသူတို့ကအချင်းချင်းတင်းချင်းချူဖောက်ပြီးတော့ဆွေးဆိုင်လာခဲ့သူတို့ရဲ့သူတို့ကဒီပြုစည်းရဲ့ဆိုပြီးတော့ခိုင်မာပြောနေဖွဲ့စည်းပုံအခြေခံဥပဒေမှာတောင်မှဘယ်လိုရေးထားလဲဆိုလို့ရှိရင်မြို့သားကကွယ်ရေးနဲ့လူမျိုးရေးကောင်စီပြီးပြည်ထောင်စုလွှတ်တော်စစ်တမ်းကုံဆုံးသွားခြင်းတွင်တက်မတော်ကွယ်ဦးစည်းချုပ်က၎င်းအပြည့်ထသည့်တာဝန်ကိုပြည့်မြအောင်ဆောင်ရွက်နိုင်ခြင်းမပြုနိုင်သည့်သဖြင့်သမတိအချိန်ကာလတုံ့မြင်ပြန်အကျိုးအကြောင်းဖော်ပြလျက်တင်ပြလာပါကဒါတင်ပြလာရင်လည်းသမန်အဖြစ်တစ်ကြိမ်လျင်6လထိ2ကြိမ်ပြေးနိုင်ပြီလို့ပြောထားရခုတစ်ကြိမ်တုံ့မြင်လာခုဘယ်နှကြိမ်ရှိလဲခု6ကြိမ်ရှိပြီဆိုတော့အဲ့တော့ဘယ်လိုသမန်အဖြစ်အခြေအနေအခုလည်းမရှိသေးပါဘူးအခုကသမန်အခြေအနေရှိလားမရှိသေးဘူးဆိုတော့ဘာကြောင့်တင်ပြမှလဲသူတို့သမန်အခြေအနေမရှိလို့တိုးတယ်ဆိုတော့ဆက်တိုးလို့မရတော့ပါဘူးဆက်တိုးလေသမန်အခြေအနေရဲ့ပြောင်းပြန်သမမဟုတ်တဲ့အချိန်တွေပူပြီးဆွေးဥလာမဲ့အချိန်တွေဖြစ်နေပြီဆိုတော့သူတို့ကိုယ်တိုင်ကောင်းကောင်းသဘောပေါက်လာပြီလို့ယူဆနိုင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကျင်းပခြင်းဒီသာလျှင်သူတို့စစ်ကောင်စီတဲ့တခုပြီးတော့ထွက်ပေါက်ထွက်ပေါက်ဆိုတာလည်းပဲလုံးဝနိုင်ငံရေးကိုပြစ်ပတ်ထားပြီးတော့ထွက်သွားမဲ့သဘောတော့မဟုတ်ပါဘူးသူကအကြောင်းတစ်မျိုးမနဲ့ဒါမျက်လှဲပြပြီးတော့ပေါ့လေဒါရွေးကောက်ပွဲကျင်းပပြင်မယ်ဆိုပြီးတော့ကြံစီလာတယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲသူတို့ရဲ့အဓိကအကူအထာရဖြစ်တဲ့တရုတ်ကလည်းပဲနိုင်ငံရေးအဖြစ်အဓိကအကူရတဲ့တရုတ်ကလည်းပဲဒီကိစ္စကိုသူတို့လမ်းကြောင်းပေးတယ်အပိတ်နဲ့တူပါတယ်ဒါကြောင့်ရွေးကောက်ပွဲလုပ်ဖို့ဆိုတာပြင်လာတာပါဆိုတော့ရွေးကောက်ပွဲဖြစ်ဖို့နေနေသာသာတချို့ကသုံးသပ်ကြတယ်အဲဒီတကောင်စင်းကောက်တဲ့ကိစ္စတော့မှမကန်ဖြစ်နိုင်ပါမလားဆိုတော့ပြောနေကြပါတယ
်ဒါပေမဲ့အခြေအနေတွေကတိုင်းပြည်လုံးကမငြိမ်မသက်ဖြစ်နေရပါဒါပေမဲ့စစ်ကောင်စီကတော့လေဟိုတိုင်းပြည်လုံးသကောင်စင်းကောက်ဖို့လုံနေပါပြီအဲ့တော့အခြေအနေတွေကရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေပါလား
တကယ်တမ်းဆိုရင်တော့ကျင်းပလို့မရနိုင်တဲ့အခြေတိုင်းပြည်အတွက်တည်ငြိမ်မှုမရှိတဲ့အခြေအနေရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်တိုင်းပြည်ရဲ့နယ်မြေ60ရာခိုင်နှုန်းကိုစစ်ကောင်စီကမထိန်းချုပ်နိုင်တော့ဘူးတော်လိုင်းရာစုတွေကထိန်းချုပ်ထားတယ်နောက်ပြီးတော့ကျန်တဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တကောင်စင်းကောက်မှာရွေးကောက်ပွဲလုပ်မယ်ဆိုလဲဘယ်မှာလုပ်မလဲရန်ကုန်မန္တလေးနေပြည်တော်နဲ့အဲ့မြဝကျွန်းပေါ်နဲ့တရားမြေပြန်ဒေသနေရာကွက်ကွက်လေးလောက်မှာရောလုပ်မလားလုပ်လို့ရောအဲ့နေရာတွေမှာတည်ငြိမ်မှုရှိမယ်လို့ထင်ပါသလားဆိုတော့သိအရေးကြီးပါတဲ့ကိစ္စကတော့ဒါပေမဲ့သူတို့ကတော့ဇလုံးမှာပဲပေါ့လေအဲ့အဓိကအရေးကြီးတာကတော့လူသူတွေအတွက်တည်ငြိမ်မှုရှိတဲ့ရွေးကောက်ပွဲရင်တစ်ထိတ်ချင်းလုပ်ပြမယ်ရွေးကောက်ပွဲလို့ပဲပြောမှာဖြစ်ပါတယ်ဒီကတော့
အဲ့ဘလို့ရွေးကောက်ပွဲမျိုးဖြစ်လာပါမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား
ရွေးကောက်ပွဲလောက်တာဟာတကယ်တော့ရွေးကောက်ပွဲမှာအဓိကအဖြစ်ကတော့ representation ပေါ့လူတို့ရဲ့ကိုစားပြုမှုဘယ်လောက်ကိုစားပြုနိုင်မလဲဆိုတာအရေးကြီးပါတယ်အခုကနေရတနိုင်ငံလုံးကမလုပ်နိုင်ဘူးနောက်ပြီးတော့သူတို့ပါတီတော်တော်များများကိုလည်းသူတို့ကပိတ်ပင်ထားတယ်လူတို့ကိုစားပြုမှုအများဆုံးရနိုင်မဲ့ပါတီကြီးရွေးချယ်မှာ NLD တို့ပါလို့လုံးဝကိုကြက်တူခင်မရှိဘူးပိတ်ပြတ်တယ်နောက်ပြီးတိုင်းပြည်လုံးမှာရှင်းပြိုင်နိုင်ဖို့အတွက်တနိုင်ငံလုံးပြိုင်ဖို့အတွက်သတ်မှတ်ထားတဲ့စည်းကမ်းချက်တွေကလည်းများတယ်ရမုံတွေဘယ်လောက်ပြနိုင်ရမယ်မျိုးနယ်ပေါင်းဘယ်လောက်မှပြုံးဖွင့်နိုင်ရမယ်ပညာစုရောမှတိုင်းပြည်လုံးလည်းလုံးရမယ်လို့ပြောတယ်စုနရီလောင်တိုင်းနယ်ပြည်တွေမှာလည်းအဲ့လိုအမျိုးမျိုးကန့်သတ်ထားဆိုတော့လူတို့ကတကယ်သူတို့ကိုစားပြုမဲ့ပါတီကိုသူတို့မရှိနိုင်တော့ဘူးကွာအဲ့ဆိုကိုစားပြုမှုနဲ့တဲ့အခြေအနေဖြစ်ပါလိမ့်မယ်ဆိုတော့လူတို့ရဲ့ choice of voting ပေါ့လေ voters choice ဘယ်သူရွေးရမှာလဲရွေးရသူတို့ပဲရှိနေသလိုဖြစ်နေပြီ voters their choice color and mama guys look by them see a lemon look nangu not to our accountability lao khain lung so cha ra ye ka we phit mle lut lat pi tia nyat da mu si mla so be lo ma ma si nai mya bu kuna byo lo lo ma phit ma ni so lo thwa pao so ra de so le hle kwe ni ne a song pyu me ye ka pwe ma lou la ro da accountability so ra da khain lung so cha ra mu le be si nai me lo ma myo le ma myo le nai ma bu phya
now to khu ti chin na di ye ka pwe ya tai pi twe kaung jo da song tia shi la nai mla
တည်ငြိမ်နိုင်မလားဟိုပုံမှန်ခြေနေဘက်ကိုဥတီလာနိုင်မှာမလားအဲ့ဒါပဲဒါပေမဲ့အဲ့ဒီတိုင်းပြည်အတွက်တော့မပြောနိုင်ဘူးဒါပေမဲ့ရီဂျင်းစတေဘီလီတီသူတို့အဓိကလုပ်တာကတော့အဲ့ဒါမျိုးလုပ်တယ်တပတ်နိုင်ငံတော်တော်များများမှာလည်းဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအများကြီးရှိပါတယ်အာဏာရှင်နိုင်ငံတွေအဲ့လိုပဲအစဉ်ပြောင်းထားတဲ့နိုင်ငံတွေဒါဒီမိုကရေစီမြန်တဲ့ဘုံတက်ထားတဲ့အာဏာ ဒီကတော့ရဂျင်းရဲ့အုပ်ချုပ်ရေးအဖွဲ့ရဲ့လက်ဂျစ်မီစီကိုသူတို့ရယူခြင်းဖြစ်တယ်။ဥပမာဖြင့်ဆိုဗီယက်ပြည်ထောင်စုလက်ကလွန်မြောက်ပြီးဂရဲကမှာကဇက်စတန်ဆိုတဲ့ဒီပါဝင်ပေါ့လေအာရှအလဲပိုင်းနိုင်ငံတွေမှာဆိုလို့ရှိရင်နှစ်ပေါင်း50လောက်ရှိပြီ။အဲ့ဒီတပါတီတွေပဲသူတို့ကဂျွေးကောက်ပွဲဆိုတာသူကလုံလိုက်တာပဲသူတို့ကဒါလုတ်ပြပြီးတော့တက်တက်တက်တက်လာတယ်။အဲ့လိုပဲ 都在那边，都是按照欧洲资源、欧洲的普罗斯耶的语文偏谱在做，讲不了比如六大偏法，就那边现在比如偏的家了。所以我们闽南人嘛，那边底下还有底下有些人六大偏法，都 legitimacy 呀嘛，都还 legitimacy 呀，我们原来那么多，虽然都没有那暴力，没那比比了，就那种好多把乌的哈，就是国家比如。So at the lava, we saw me look for the use of Pima Timare, Lapong Yamle, Mazina, I mean, time you do that, just Jesus is only a silam last winter. The Geruza, a swim young pill like that, so yard, room and a bone rabbit like that, so yard the goose seconds yet the water at Povio, Piop young net the water silam, a swing dog. That the mutiny body. Chini had a pew the ball, you don't hear me, to show a thumbs at Java.当时那年，别人还没买那个嘛，皮鞭嘛才是些，的皮包个皮鞭肉带呢，肉带皮鞭啊，别人还没说了，用机械就出来是些，说他表达家话的说，哎，肉皮来人了，表达保护，他们这个业务啊，偏基本水平了，再比较，那他们搞不了，说他妈吧。
哎，那年那个台湾也得破他吧？哦，第一个不要来看妈妈了。
没俺这个。这个表妈妈妈比如说就这么新了所以就这么新了嘛我们的有所要我告诉你们这个阿比的这个阿比的这个这个不会对了那么现在刚才告诉你这个来给你阿比的公共表他比别的拉了自家宝贝这个阿片所以说另外细胞也是说就是说写着了没有骗你比如说所以说就是说所以说你们那么都路的路，平常起来跟伢婆在一起的，还是讲奶奶对你母样子，路边没得我批判。所以现在那伢女来呗，从你老公买对呀嘛话，就那说说阿表个嘞，可把阿那些那伢女啊，都出去婆爷，人家问屏幕的有个会金巴别人输了乌，就说那伢女是什么表嘞？把讲是什么表来说？都说是我爷偏印尼偏南京那里，十多斤那里，都欧苏澳苏泰京那里对。江家路也多了，哈地路也啊，那些么古，都是嘛，越搞越老的，所以说都交不下麻烦了。所以，俺们平常没有在江家比了，你妈那个嘛，浙江是龙南嘛，越搞越无奈呗，来都做呗，都是就这块的，从差劲的那个女儿来看家麻烦。我们阿西安苏家话都，这就那个女儿啊 ，OK， 老孙们说话，我刚来了，刚做交家麻烦。咱们这阿西安这窟窿乱穷比了。另外，他看呢，属于说，比如说，说开业嘛里面，比如说，joint communication 路开的，苏帮，我都你接进来，出来看嘛，用你过来这块的。那我们那女儿到呢，用几部开巴里面，第一个会有，因为用那呢，主要是说另外木板，我都在那边，他，主要是第一木业来的，所以呢，就是上机比较，第二是，将来那面，那那白路偏南那面的时候，上面比较，提高地价里面路起码的。
แต่พ่อมาดีแต่ในงานลงมาเลยไต่เปลี่ยนพี่นี่มาเลยแล้วในการตอนนั้นไต่ใครเนี่ยลุยเลยสิเลยน่าโอ้
တိုင်းနာလည်းနဲ့ကိုင်အဖွဲ့ရည်လည်းရှိရဲ့အဲသူတို့အပိသက်ချေမုံမို့အတွက်ဒီစစ်တပ်ကိုတရုတ်ဘက်ကနေပြီးတော့ကူညီပေးနိုင်ကြီးရောရှိလားကျွန်တော်မထင်ပါဘူးတရုတ်ကတိုင်းရင်းသားအင်အားစုကိုတရုတ်ပြောရင်သူမွေးထားတာအများကြီးပဲဘာကြောင့်မွေးထားတယ်လဲဆိုရင်သူတို့ဟာစစ်ကောင်စီဖြစ်ဖြစ်ဘယ်ဆိုရဖြစ်ဖြစ်တက်လာတဲ့ဆိုပါအဖိဖို့ကစားလို့ရအောင်ဖြစ်တယ် နောက်ပြီးတော့အဲ့ဒီဆိုတော့ဖိဖို့ဗန်နီယာမှာကစားခြင်းလဲဆိုတော့သူတို့ခွင့်ရေးအတွက်ဈေးစစ်တဲ့နေရာမှာအပြင်နိုင်ငံတကာဆက်ဆံရေးဒီအစိုးရဟာဘယ်ဘက်ရင်းသွားမလားဘာညာဆိုတော့လဲသူတို့ကြည့်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖိဖို့လုပ်မယ်ဆိုတာသိကြပါတယ်ဆိုတော့ဒီလိုပဲစစ်ကောင်စီကိုဖိဖို့လုပ်နိုင်မဲ့သူတို့ရဲ့
ဒါမှအုတ်ချုပ်လို့ရတဲ့အထီးပေါ်လေမင်းတို့မျက်နှာသစ်ပြီးတော့ဖုံးသွားတယ်ပြုံးနေအုတ်ချုပ်နာတို့ဒီဟာလေးကြီးထားမယ်ဆိုတဲ့သဘောသာဖြစ်မယ်ထင်ပါတယ်တရုတ်ရဲ့သဘောကတော့
အဲ့ဒီရေကောက်ပွဲကနေပြီးတော့အချိန်နေရအကောင်ဘက်ကိုဦးတီလာနိုင်မလားမြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုပြောရပါမလဲကျွန်တော်နိုင်ငံအနာဂတ်တိုင်းသားကျန်တဲ့တော်လိုင်းအင်အားစုလက်ခံမလားဒီရေကောက်ပွဲရ ဒီသူတို့ဆွေးနေနေတယ်ဆိုပေမဲ့စစ်တပ်ဒီနိုင်ငံရေးအလုံးအထက်သွားတဲ့အခြေအနေကိုသူတို့လိုချင်တယ်စစ်တပ်ကနိုင်ငံရေးအလုံးအထက်သွားပြီးရွေးကောက်ပွဲလုပ်ပြီးတော့တက်လာရသော်အလုံးအထွက်ခဲ့မယ်ဆိုရင်ဆွေးနေမယ်သူတို့အစင်းနေပဲဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့သူတို့မြန်တပုံးစုပြီးတော့စစ်တပ်ကပဲချဲလန်နေပြီးတော့သူတို့အကျိုးအတွက်သာအဓိကထားပြီးလုပ်နေမယ်ဆိုရင်တော့သူတို့လက်ခံနိုင ောက်ဖို့အတွက်ကိုခက်ရခက်စီလှုပ်လာကြတာဖြစ်ပါတယ်။တရားကိုသူတို့လွယ်လင်းကူသဘောတူပြီးတော့ကဲမင်းတို့ရွေးကောက်ပွဲလိုက်တော့ငါတို့သဘောတူပြီးကွာအကြည့်နဲ့ပါတော့ဆိုတော့လုံလိုက်မယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့တချို့စီးပွားရေးလုပ်တဲ့လူတွေကလည်းပဲနိုင်ငံရေးအခြေအနေတည်ငြိမ်မှသူတို့စီးပွားရေးကလည်းပြန်လဲရှင်သန်လာမယ့်အခြေအနေဖြစ်ပါတယ်။ဆိုတော့တိုင်းပြည်အခြေအနေပြန်လဲကောင်းမွန်လာမလားဆိုတာကတော့သိပြီးတော့ပြောခက်ပါတယ်။ဒါပေမဲ့ကျမရေတို့ဥပမာအဖြစ်ပညာရေတို့ကိစ္စအတွက်များတည်ငြိမ်မှုရှိလာမလားအဲ့လောက်ပဲဖြစ်ရင်တောင်မှပဲဖြစ်ပါစီလို့ဆူတောင်းရမယ့်အခြေအနေပါဆိုတတိုင်းပြည်လုံးအတွက်ဉာဏ်ရတဲ့အခြေအနေပုံမှန်အခြေအနေဖြစ်လာဖို့ဆိုတာတော့သိမမျှော်လင့်နိုင်ဘူးလို့ပြောမှာပ
ါဟုတ်ကဲ့ပါဦးကျော်စနာရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါပါ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့လူငယ်အစီအစဉ်တစ်ခုဖြစ်တဲ့ Gen Z အစီအစဉ်လှည့်ပါဗျာအပြန်လန်စကားစစ်ထိုးပွဲတွေအပြောင်းလဲတွေမျိုးစုံနဲ့ဒီနေ့ American ရဲ့ရွေးကောက်ပွဲဟာအရင်နှစ်တည်းနဲ့မတူထူးခြားမှုတွေနဲ့ပြည့်နေပါတယ်ကမ္ဘာအင်အားကြီး American နိုင်ငံမှာရှိနေတဲ့လူငယ်တွေကလည်းဒီလိုအလှည့်အပြောင်းတွေများနေတဲ့နိုင်ငံရေးပေါ်ဘယ်လောက်ထိစိတ်ဝင်စားမှုရှိနေပါလဲသူတို့ကြားထဲမှာဘာတွေကိုဆွေးနွေးနေကြလဲဆိုတာကိုအမေရိကန်နိုင်ငံမှာကြီးပြင်းတဲ့မြန်မာလူငယ်လေးတချို့နဲ့မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ခင
်ဗျ။ Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့အမေရိကန်ရွေးကောက်ပွဲအကြောင်းကြည့်ကြရအောင်။လူငယ်တွေဒီအကြောင်းအရဘယ်လောက်ထိစိတ်ဝင်စားလဲဆိုတာကိုသိဖို့အတွက်အမေရိကန်မှာမွေးဖွားကြီးပြင်းခဲ့တဲ့မြန်မာလူငယ်လေးနှစ်ယောက်နဲ့စကားပြောထားတယ်
။ကျွန်တော်နာမည်မင်းညီဦးပါ။အာကျွန်တော်ကဟို University of Maryland အခု Senior Year တက်နေရဲ့ဟို Mechanical Engineering ကို study လုပ်နေပါတယ်
။မင်္ဂလာပါ။ကျွန်တော်နာမည်ကမင်းအမွန်ပါအခု University of Maryland College Park မှာကျောင်းတက်နေတယ်ကျွန်တော်က graphic design major ယူထားတယ်နောက်ပြီးတော့ budget တဲ့ studio art ယူထားတယ
်သူတို့မဲသွားပေးဖို့အစီအစဉ်ရောရှိလားဆိုတော့မေးကြည့်လိုက်ဦးမယ
်ဒါကတော့ဒီလာမယ့် form မှာမဲပေးမယ်ဘာလို့ဆိုတော့abortion rights go malakano bu now bi lo the cho transgender surgery de bo le ala ko no phet lai me ba ma malakano ala ga lo da support ma pe nai
you know citizen a ne na united state ma so yin lo vote do lout tin ne vote in lout da important phet de ku da taip bi follow le taip ma lout phet de yo da ma opinion a chi che ma shi yo di lu go vote lout me ho lu go vote lout me da bi ne you know နည်းနည်းနီးလာတဲ့အချိန်မှာဆိုတော့ဒါလည်းဒါကြားရတဲ့အချိန်နဲ့ဒါကြည့်ပြီးတော့ဘယ်ဘသူ့ကိုပို့ကြိုက်လဲဆိုပြီးရွေးရမှာပေါ့
လူငယ်တွေကဒီအကြောင်းအရာကိုဘယ်လောက်ထိစိတ်ဝင်စားမှုရှိနေလဲသူတို့ကြားထဲမှာရောဘာတွေကိုပြောဆိုဆွေးနွေးနေကြလဲ
Democratic Party နဲ့ Republican Party ကတချို့နေရာတွေမှာသူစင်တူပဲရှိနေတာဘက်ကဒီလိုပြောတယ်နောက်တစ်ဘက်ကဒီလိုပြောရတာမဲ့တကယ်တော့နှစ်ဖက်လုံးကတူနေတယ် specifically ကြည့်လို့ရတယ်ဟို Palestine မှာနောက်ပြီးတော့Gaza မှာသူတို့အဲ့ဒီဘက်ကနှစ်ဖက်လုံးကGaza ကို support မလုပ်နိုင်ဘူးအဲ့ဒါ Israel ပဲဟိုတနတ်တွေမြောက်တွေပို့နေတယ
်အရင်ရောစိတ်မဝင်စားဘူးဒါပေမဲ့နည်းနည်းအသက်ကြီးတာလေအခုကြောင်းနေပါလေပိုတက်လာအလုပ်တွေပါလေလုပ်တော့နည်းနည်းလေးရောပို့ပြီးရော interested ပို့ဖြစ်လာတယ်အဲ့ဒါကိုဆိုဒါအခုကြောင်းတက်နေတဲ့အချိန်မှာဆိုတော့အခုအကြီးအကျယ်ဖြစ်နေတာကတော့ Palestine Israel conflict ဖြစ်နေတော့အခုလူငယ်တွေကတော်တော်အဲ့ဒါကိုစိတ်ဝင်စားနေ activist လောက်ကြရတယ်ဟိုကနောက်ပြီးရော abortion right တွေပါလေဆိုရင်လည်းတော်တော်ပြောကြတာပေါ့နော
်ပါတီနှစ်ခုကြားကမဲဆွယ်စီယုံမှုတွေပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
student loan တွေပါ shell ပေးမယ်ဆိုရင်တော့ဒါ student အကောင်လုံးအတွက် benefit ဖြစ်တာပေါ့เนาะဒါပေမဲ့ online ပြောရမယ်ဆိုရင်တန်းနဲ့အသက်ကြီးလာလေပို့ပြီးတော့ economics တွေပါအကြောင်းပို့တင်လာလေဒါရဲ့နားလည်မှုနဲ့ဆိုရင်တော့အဲ့လိုမျိုး shell ဖို့ဆိုတာကတော့ဘလောက် realistic ဖြစ်မယ်ဆိုတာမပြောနိုင်ဘူးအဲ့လိုမျိုး promise ကြီးအနေနဲ့တော့သွားပေးပြီးတော့မင်းတို့ student loan တွေအကောင်လုံးရှင်းပေးမယ်ဆိုတာကတော့နားထောင်ရတယ်ဆိုရင်တော့ကောင်းတာပေါ့เนาะဒါပေမဲ့တကယ် realistically ဖြစ်နိုင်လားဆိုတာကတော့အယုံကြည်မှုအကြီးအကျယ်မရှိဘူးဒါမှအ
ဲ့ဒီ policy ကwhen no ye when na ma bo da mae tacho ha di sin sa mae a di pasan ba ya ni la ma le tax de ya ni la ma la
nai ngan taku o ti thaw mo kan kan mo mon phit pho wa immigration kan kan lo de da mae at the same time ma le immigration so the bo ti ya lo pyaw mae no restriction not shi ya ma bo no a ne ne a mya ne raw you know flush out lo wa mae bdu wa you know bdu o pay win le ko nai ngan na o pay win le a ti cha raw check di ba shi ya ma
lu ngin ni chaw ma lo Donald Trump ကလုံးဝမလက်ခံနိုင်ဘူးတမလာနောက်တစ်ခါဖြစ်ဖို့ဟုတ်တယ်ဒါပေမဲ့ Kamala Harris ကတချို့လူငယ်တွေကနည်းနည်းစဉ်းစားနေတယ်မဲပေးမလားမမဲပေးမလားဟုတ်ဆိုဒီ Gaza အတွက်အဲ့ဒီကိစ္စလူငယ်တွေပေါ့အရင်အရေးကြီးပြီးတော့တစ်ဖက်လုံးဝ interview တွေမလုပ်ဘူးနောက်ပြီးတော့အဲ့ဒီအကြောင်းဟိုပါလေIsrael ဘက်ပစံနေဆိုင်နေသေးတယ
် Democratic နဲ့ Republican ဒီပါတီနှစ်ခုကြားမြန်မာနိုင်ငံအရေးကိုဘယ်သူကပိုပြီးစိတ်ဝင်စားမလဲဆိုတော့သူရဲ့အမြင်က
မြန်မာပြည်ရောပြန်ကြည့်ဖို့ဆိုတာကတော့ United States ကနေပြီးတော့ aid service ကို provide မလုပ်နိုင်လို့ဒါစိတ်ထဲမှာထင်တယ်ဘယ်သူတက်တဲ့ပြီးတော့တခြားဒီလိုမျိုး United States တခြားနိုင်ငံတို့ကလာပြီးတော့ you know intervene လုပ်ပြီးတော့သွားကူညီဖို့လုပ်ဖို့ဟာသူတို့မှာ political interest ကအဲ့နိုင်ငံထဲမှာမရှိဘူ
းနှစ်ဖက်လုံးကဒီမြန်မာပြည်အကြောင်းကိုလုံးဝမပြောဘူးနောက်ပြီးတော့ acknowledgement လည်းမပေးတာဟိုဒီ assistoya ရှိနေတဲ့ကိစ္စကိုအလုံးဝမပြောတာ။နောက်ပြီးတော့ဒါတစ်ခုပဲတည်တာအဲ့ဒါကမြန်မာ assistoya က Israel ကိုပထမ support ပေးတဲ့အဲ့ဒါအကြောင်းပဲတမန်တော်ဖြစ်ဖြစ်သိမထူတော့ဘာဖြစ်လို့ဆိုတော့ Israel ဘက်ကိုအပြေးလို့လို့ပဲ US ကမြန်မာစစ်တပ်ကိုပဲsupport ပေးမယ်တဲ့
။ကဲဂျန်စီတို့ကြီးအခုကြားခဲ့ရတော့မြန်မာလူငယ်လေးတွေရဲ့ American နိုင်ငံရေးပေါ်အမြင်တွေပဲเนาะ။နောက်တစ်ပတ်ကြားလို့ရှိရင်လည်းဂျန်စီတို့ကဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะ။တတ်တာ
VOA အစီအစဉ်တွေကို Radio ရုံးမြင်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်။
VOA ရဲ့အစီအစဉ်တွေနောက်ဆုံးရသတင်းတွေကို www.bamis.voanews.com မှာလည်းအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တပတ်အတွင်းအားကစားသတင်းတွေကိုကြည့်အောင်ပါနိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌရွေးကောက်ပွဲကိုတော့ကမ္ဘာပြည်ခုပြည်အဖွဲ့ချုပ်ဥက္ကဋ္ဌပါဝင်9ယောက်ပါဝင်ရွေးခံမှာဖြစ်ပါတယ်ပင်မြတ်လီရဲ့ဗဏ္ဍာရေးစီးမြင်းတွေချိုးဖောက်မှုအတွက် Manchester City ဘောလုံးအသင်းကိုလွတ်လပ်တဲ့ကော်မရှင်ကစတင်စစ်ဆေးနေပါပြီဒီလိုသတင်းတွေနဲ့အတူတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်အိုလံပစ်ကော်မတီ IOC ဥက္ကဋ္ဌနေရာအတွက်ရွေးကောက်ပွဲကိုတော့ရှင်းနေမှာကျင်းပသွားမှာဖြစ်ပြီးတော့ကမ္ဘာပြေခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coppa ဝန်ဆုပေါင်း9ယောက်ဝင်ရောက်ရှင်းပြမှာဖြစ်တယ်လို့နိုင်ငံတော်အိုလံပစ်ကော်မတီ IOC ကတနင်္လာနေ့မှာထင်ကြပါတယ် Sebastian Coppa နဲ့အတူနောက်ထပ်ဝင်ပြိုင်ကြမဲ့သူတွေကတော့ Zimbabwe နိုင်ငံရဲ့အောက်ကစားဝန်ကြီး Cassie Coventry လက်ရှိ IOC ဒုဥက္ကဋ္ဌ Samarin Salisek နိုင်ငံတော် Sebastian Coppa ဥက္ကဋ္ဌ David Lapardian Jordan နိုင်ငံကအရှေ့မင်းသား Faisal Al Hussein နိုင်ငံကနေချောစီဖွဲ့ချုပ်ဥက္ကဋ္ဌဂျိုအန်အလိုင်ယက်နိုင်ငံကဂျိုမာဖွဲ့ချုပ်ဥက္ကဋ္ဌမော်ရီနာရီဝါတနာဘေးတို့လည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်တယ်လို့ပြောပါတယ်လက်ရှိ IOC ဥက္ကဋ္ဌဖြစ်တဲ့ဂျာမနီနိုင်ငံသားသောမတ်ဘက်ခါဒီတာဝန်ကို12နှစ်ကြာတာဝန်ယူပြီးတဲ့နောက်ရှင်းနေမှာယာလူကနေအနာယူတော့မှာဖြစ်ပါတယ် IOC ရွေးကောက်ပွဲကိုတော့လာမယ့်2025မတ်လကြာရင်ဂရိနိုင်ငံအိုလံပီယာမြို့ဟောင်းမှာကျင်းပမယ် IOC အစည်းအဝေးမှာကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာကျင်းနိုင်ငံမှာတော့အိုလံပစ်အမတ်တံဆိပ်သင်္ကေတဖြစ်တဲ့အဝိုင်း၅ခုကိုပဲရစ်မြို့က Eiffel Tower မြို့စင်နာကလီနာစကားမှာပဲရစ်အိုလံပစ်အမတ်တရားဖြစ်တဲ့စနေနေ့ကစိုက်တူခဲ့ကြပါတယ်။ဒီအိုလံပစ်အထိမ်းအမှတ်သင်္ကေတဖွင့်လှစ်ပြတဲ့အခမ်းအနားကိုတော့ပဲရစ်မြို့တော်ဝန်အန်ဟီဒါလ်ဂိုနဲ့နိုင်ငံကအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်တို့တက်ရောက်ခဲ့ကြပါတယ်
။ Vous êtes un très beau cadeau et nous avons tous des mémoires inoubliable de ce jeu magnifique
ga lun la ba le saung phi bi di bwa ya chano lo a long twe mi mi ya nai ne mat ya ri phit ba de naingan da ga olympic committee ioc ne pin tin naingan da ri da ma ka a long twe mat ya phit si kae da ba akhu ta ga di ma pyan la ya la ga le chano de do ji ma le su lat ji de khu phit bi olympic mat tin ge da ri ko paris myo da ri ne ga ba le khi de ri ga lun tbo ja bi a ti ma pyu ra ko yin ya la chano yin de ma yan ko la ai le ji nu mi se ba de
ပဲဆိုလံပဲအထိမ်းအမှတ်ဖြစ်တဲ့ဒီအိုလံပစ်အမတ်တံဆိပ်ကြီးကိုလည်းပဲရစ်မြို့က iPhone တော်စင်ကြီးမှာဆက်ပြီးတော့ချိတ်ဆွဲပြသထားပါတယ်။အခုလော်ရော့စင်မှာတော့ပဲရစ်မြို့အာနာပိုင်းဒီဟာအဲ့ဒီအိုလံပစ်အမတ်တင်ဂေတာကြီးကိုသူနဲ့အရွယ်စားတူပြီးတော့လေးတင်အဖြစ်ဒီထက်ပေါ့တဲ့အစ်စ်တစ်ခုနဲ့လည်းအစားထိုးဖို့စီစဉ်နေပါတယ်။ပဲရစ်မြို့တော်ဝန်ဟယ်ဒါဂိုကတော့လာမယ့်2028အိုလံပစ်အထိဒီအမတ်တံဆိပ်ကြီးကိုဆက်ထားသွားကြပြီးတော့တမိုင်းမွေနဲ့ထိန်းသိမ်းစောင့်ရှောက်သူတွေကတော့ဒီပေါ်မှာဝေဖန်နေကြပါတယ်။ကျင်းနေမှာပဲ Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ပြည်သူနိုင်ငံကအားကစားသမားတွေကိုနိုင်ငံကနေဂုဏ်ပြုဆုချီးမြှင့်တဲ့အခမ်းအနားကိုတော့ပြီးခဲ့တဲ့စနေနေ့ကပဲ Paris မြို့နယ်ကရှောင်းဇလီဇေးလမ်းမကြီးနဲ့ Arc de Triomphe မောဦးမှာကျင်းပခဲ့ပါတယ် Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြတဲ့အားကစားသမားတွေအကုန်တက်ရောက်ခဲ့ကြပြီးတော့ပြည်သူသမ္မတ Emmanuel Macron ဦးဆောင်ပြီးတော့ဂုဏ်ပြုဆုစိတ်တွေကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘက်ကဘောလုံးသတင်းတွေမှာတော့မန်ချက်စတာစီးတီးအသင်းပေါ်မှာဗန်ဒါယေးစီးမြင်းနေချိုးဖောက်တယ်ဆိုပြီးတော့ဆွဲဆူထားတဲ့အမှုတွေကိုဒီကနေ့မှစပြီးတော့ကြားနာစစ်ဆေးနေပြီဖြစ်ပါတယ်။လက်ရှိပရီးမီယာလိချန်ပီယံမန်စီးတီးအသင်းဟာ2009ကနေ2018အတွင်းပရီးမီယာလိကချမှတ်ထားတဲ့ဗန်ဒါယေးဆိုင်ရာစီးမြင်းတွေကို125ချိန်ချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားရတာဖြစ်ပါတယ်။ဒါကိုဖွဲ့ဝဲ3ဦးပါဝင်တဲ့တရားလွှတ်တဲ့ကော်မရှင်ကစစ်ဆေးသွားမှာဖြစ်ပါတယ်။ဆွဲဆူထားတဲ့ဥပဒေတွေကိုအပြီးသတ်ကြားနာစစ်ဆေးနိုင်ဖို့ကတော့လာနေချီကြာမြင့်မှာလည်းဖြစ်ပါတယ
် very difficult for an independent commission to make a finding
ဘောလုံးတွေနဲ့ဗန်ဒါယေးဆိုင်ရာကျွမ်းကျင်သူတချို့ကတော့ဒီကြားနာစစ်ဆေးမှုကနေမန်စီးတီးအသင်းအနေနဲ့အစိုးရအသုံးပြမှုတွေကျူးလွန်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ခက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ဒါပေမဲ့လည်းမန်စီးတီးအသင်းအနေနဲ့တကယ်တမ်းစီးမြင့်တွေကိုချိုးဖောက်ကြောင်တွေးရှိရဲဆိုရင်တော့အမတ်လျှော့ခံရတာကနေပရီးမီးယားလိဂ်ကနေထုတ်ပယ်ခံရတာတွေအထိနေဆိုင်ရဖို့လည်းရှိနေပါတယ်မက်ဆီဒီအနေနဲ့သူတို့အပေါ်မှာဆွဲဆူထားတဲ့အချက်တွေကိုတကယ်ကျူးလွန်မလို့ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်သလိုတကယ်လို့ကျူးလွန်ခဲ့တယ်ဆိုရင်ဘလောက်ထိအေးအေးယူခံရမလဲဆိုတာတွေကလည်းစိတ်ဝင်စားစရာပဲဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့မန်ယူမန်စီးတီးအာဆနယ်နဲ့ချယ်ဆီတို့နိုင်ပွဲတွေရခဲ့ကြပါတယ်မန်ချက်စတာယူနိုက်တက်ကတော့အဝေးခွင့်မှာဆောက်သမ်တန်နဲ့ကစားခဲ့တာမှာအိုနာနာပယ်နယ်တီတစ်လုံးကာကွယ်ပေးခဲ့ပြီးတော့မန်ယူက3ဂိုးကိုမရှိနဲ့နိုင်ပါတယ်မယူတဲ့ဂိုးတွေကိုတော့ Delete Rashford နဲ့ Garnacho တို့ကတကိုးစီသွင်းပေးခဲ့တာပါ Champion Man City ကတော့ Brentford ကိုအိမ်ခွင်းမှာ2ဂိုးတကိုးနဲ့နိုင်သွားခဲ့ပြီးတော့ Man City တိုက်စင်မှု Haaland က2ဂိုးသွင်းပေးခဲ့ပါတယ်ကျန်တဲ့ပွဲတွေမှာတော့ Chelsea ကဘုံမောက်ကိုတကိုးကိုမရှိ Aston Villa က Everton ကို3ဂိုး2ဂိုးနဲ့နိုင်ပြီးတော့ Liverpool ကတော့အိမ်ခွင်းမှာမမျောလင့်ပဲ Nottingham Forest ကိုတကိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်တနင်္ဂနွေနေ့ကလန်ဒန်မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကိုအဝေးခွင်းမှာတကိုးကိုမရှိနဲ့နိုင်ပြီးတော့ Newcastle နဲ့ဟုတ်ပွဲမှာတော့ညူကာဆယ်က2ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာအမေရိကန်ကနေဒါနဲ့မက္ကဆီကို3နိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားမှာပြင်ဆင်ဖို့အတွက်သူ့အနေနဲ့အချိန်လုံလောက်မယ်လို့ပြောလင်းကြောင်းအမေရိကန်အသင်းရဲ့နီးပြတဲ့မော်ရီစီယိုပိုချစ်တီနိုကပြောလိုက်ပါတယ
် For sure I think we have time and we need to really believe in sync in big things.We need to believe that we can
ကျွန်တော်တို့မှာအချိန်ရှိတယ်လို့ထင်ပါတယ်ကျွန်တော်တို့အနေနဲ့အကြီးကြီးမှန်းထားဖို့လိုပါတယ်ကျွန်တော်တို့အနေနဲ့နိုင်နိုင်တယ်လို့ယုံကြည်ထားပါမယ်ဘလုံးပွဲတပွဲကိုပဲမဟုတ်ဘဲနဲ့ကမ္ဘာဖလားကိုပါနိုင်နိုင်တယ်လို့ယုံကြည်မှုရှိရပါမယ်ကျွန်တော်တို့ရဲ့လေ့ကျင့်ခန်းဆင်းတဲ့ပထမနေ့မှာကတည်းကစရောက်လာတဲ့သူတွေအနေနဲ့ ကြီးကြီးမားမားကိုမျှော်မှန်းထားဖို့လိုပါတယ
်ပိုချတီနိုကတော့အမေရိကန်အမျိုးသားဘောလုံးသင်းကိုပြိတ္တတွေပို့ပြီးတော့စိတ်ဝင်စားပြီးအားပေးလာအောင်ထိုက်စစ်ကိုအားပြုပြီးတော့လှလှပပကစားနိုင်တဲ့အသင်းဖြစ်အောင်လုပ်သွားမယ်လို့လည်းပြောပါတယ်အမေရိကန်အမျိုးသမီးတင်းကအမျိုးသမီးကမ္ဘာဖလားနဲ့အိုလံပစ်ပြိုင်ပွဲတွေမှာအချိန်ချင်းဘိုးဆွဲထားပေမဲ့အမေရိကန်အမျိုးသားတင်းကတော့ကမ္ဘာဖလားမှာအမြင့်ဆုံးရောက်ခဲ့တာကတော့2000ကမ္ဘာဖလားမှာ quarter final အဆင့်ထိရောက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာနောက်တဲ့ဘောလုံးသတင်းတစ်ခုကတော့အင်္ဂလန်နီးပြဟောင်းစတန်ယူရန်အရစ်ဆန်ရဲ့ဇာပနာခန္ဓာကိုယ်စီးရနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကကျင်းပခဲ့ပါတယ်အရက်စင်ရဲ့နာရီခန္ဓာကိုနော်ဝေးနယ်စပ်နာကသူကြီးပြင်ခဲ့တဲ့တော်ဖီမြို့ကဘုရားကျောင်းမှာပြုလုပ်ခဲ့ပြီးတော့မိသားစုတငယ်ချင်းမိတ်ဆွေတွေအပြင်ကမ္ဘာကျော်အင်္ဂလန်အသင်းခေါင်းဆောင်ဟောင်းဒေးဗစ်ဘက်ခမ်းနဲ့ဆွီဒင်နဲ့အင်္ဂလန်ဘောလုံးလောကကတောင်းဝန်ရှိသူတွေနဲ့လူရာပေါင်းများစွာလဲတက်ရောက်ခဲ့ကြပါတယ်ခင်ဗျာကနေဒါနိုင်ငံမှာအသက်ခံလိုက်ရတဲ့ယူဂန်ဒါနိုင်ငံကအိုလံပစ်မာရသွန်အပြေးသမားရဘက်ကချက်ကဂေးရဲ့နိုင်ခန္ဓာကိုတော့စက်တင်ဘာ14ရက်နေ့ကသူ့ရဲ့ဇာတိမျိုးဖြစ်တဲ့ဘူဂိုမျိုးမှာပြုလုပ်ခဲ့ပါတယ်။ဒီမကုတ်ဂုံပြူတဲ့အနေနဲ့ယူဂန်ဒါအစိုးရကသူမရဲ့ရုပ်လောင်းကိုယူဂန်ဒါအလံအုပ်ပြီးတော့ဆက်ခန္ဓာနဲ့ဂုံပြူပြီးတော့မြေမြုပ်တူကြိုခဲ့တာဖြစ်ပါတယ်။အသက်33နှစ်ရှိပြီးတဲ့ချက်ကဂေးဟာပဲရစ်အိုလံပစ်ကနေပြန်လာပြီး3ပတ်ကြာမှပဲသူ့ရဲ့ရီစာဟောင်းကကင်ညာနိုင်ငံကသူနေတဲ့ရွာမှာဓာတ်စီလောင်းပြီးတော့မီးရှို့တက်ခဲ့တာဖြစ်ပါတယ်။အခုလိုချက်ကဂေးထိဆုံးသွားတဲ့အတွက်ကင်ညာနိုင်ငံမှာအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုရဲ့အလွန်များနေရတဲ့ဖက်သက်ပြီးတော့အထုံမင်းများကအမျက်ဒေါသထွက်ခဲ့ကြပါတယ်။ဒီနာရီခန္ဓာကိုယ်တော့ခန်းချာအားကစားဝန်ကြီးနဲ့တက်ရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ခန်းချာအစိုးရမှရောလူမှုတိုင်းဝိုင်းမှာပါအပြစ်ရှိတယ်လို့ခံစားရကြောင်းချက်တကေးအနေနဲ့လူမျိုးပြဿနာတွေရင်ဆိုင်နေရတယ်ဆိုတာမသိဘူးဆိုတာလည်းမဟုတ်ဘူးဆိုပြီးတော့သူကဝန်ခံပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ကိုဝေဖန်အကြံပေးစာတွေပေးပို့လိုတဲ့ဆိုရင်တော့ VUE email လိပ်စာ bamis@vuenews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ရဲ့ကြာသပတင်းတွေမနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးကန်ပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်။ဂါဇာအပြစ်ရရေးသဘောတူညီချက်ဟာပြီးခဲ့တဲ့တလခွဲတာကာလအတွင်းထုတ်တဲ့မှုတွေရှိခဲ့ပေမဲ့အစ္စရေးနဲ့ဟာမတ်စ်တစ်ဖက်စလုံးကပြီးသက်သဘောတူညီချက်တစ်ခုရရှိလာရေးအတွက်နိုင်ငံရေးစိတ်ဆန္ဒကိုပြတ်တာရမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဗိုလ်တော်ဦးနေမှာပြောပါတယ်။သဘောတူညီချက်ပါဆာဗိုက်၁၈ခုမှာ၅ခုကိုသူတို့သဘောတူထားပြီးဖြစ်ပေမဲ့ကျန်တဲ့ကိစ္စတွေကိုဖြည့်ရှင်းဖို့လိုအပ်တယ်လို့ဆိုပါတယ်။လေဘရွန်နိုင်ငံမှာတော့ပုံတုံးလေးကပောက်ကွဲမှုဖြစ်ပွားခဲ့လို့အနည်းဆုံး9ဦးသေဆုံးပြီးလူ300လောက်ဒဏ်ရာရခဲ့ပါတယ်။ Hezbollah စစ်သွေးကြော်တဲ့အုံပြတဲ့ walkie-talkie စကားပြောဆက်တွေကိုအဝေးကနေဖောက်ခွဲခံခဲ့ရတာပါ။ American ရွေးကောက်ပွဲဆက်ဆက်သတင်းတပုတ်မှာတော့အလုံသမားသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ The International Brotherhood of Teamsters ကသမရနေရာအတွက် Kamala Harris ဒါမှမဟုတ် Donald Trump တဦးကိုထောက်ခံပေးဖို့အရေးကိုပယ်ချလိုက်ပါတယ်။ဘဲကိုစလေကမှသမဂ္ဂဖွဲ့ဝင်တက်တမ3တန်းရဲ့လုံလောက်တဲ့ထောက်ခံမှုမရဘူးလို့သမဂ္ဂကပြောပါတယ်ညာနောက်ထပ်အမေရိကန်သတင်းတပုတ်မှာတော့ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မေရီလန်းပြည်နယ်ကဘော်တီမိုးတရားကိုဝင်းတိုက်ခဲ့တဲ့ကုန်တင်သင်းမောရဲ့ပိုင်ရှင်တဲ့မန်နေဂျာတို့ကိုအမေရိကန်တရားရေးဌာနကပုံတုံးမှုမှာတရားစွဲလိုက်ပါတယ်ဘော်တီမိုးမြို့ရဲ့စစ်ကမ်းပြန်လည်ဖွင့်လှစ်ရေးနဲ့ရေအောက်ကအပြက်စီးတွေကိုရှင်းလင်းရေးအတွက်အစိုးရကဒေါ်လာတန်100ကျော်သုံးခဲ့ရတာကိုပြန်ရဖို့အခုလိုတရားစွဲဆိုတာဖြစ်ပါတယ်ညာထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲညာကျွန်တော်တို့ရဲ့ကြာသပတင်းတွေမနေ့အစီအစဉ်တွေမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လွှင့်မှုကကိုစော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်တွေကိုဆောင်ရွက်အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်။သတ္တရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းဒုက္ခခတ်သိမ်းရှင်းနေပြီးကျန်းမာရှင်လန်းကြဖို့လည်းဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီ။